Welcome to the Voice of America in Burmese.
ကျေးဇူးမင်္ဂလာဖြာဖြာနဲ့ပြည်စုံနဲ့မနက်ခင်းဖြစ်ကြပါသည်ခင်ဗျာ။ VOA American တိုင်းရဲ့2019ခုနှစ်ဇွန်လ3ရက်စနေနေ့မနက်ခင်းအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေလိုင်းလူမီတာ30.40 48.50တို့ကနေစတင်ထုတ်လွှင့်နေပါပြီ။ကျွန်တော်ညံဝင်းအောင်ပါဒီကနေ့မနက်ခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်မှာပါခင်ဗျာ။
မင်္ဂလာပါရှင်ကျမကခင်ဗျတ်တက်ပါဒီမနက်ခင်းသတင်းတွေကိုမဆွမြမုံနဲ့အတူကြီးညာပေးမှာပါပါရီသဘောတူညီချက်ကလည်းအမေရိကန်နှုတ်ထွက်ခဲ့တဲ့ဆုံးဖြတ်ချက်တွေအမေရိကန်နိုင်ငံသားတွေကကိုယ်နိုင်ငံကိုစားတောင်းပန်စရာမလိုပါဘူးလို့အမေရိကန်ဝန်ကျင်ထိန်းသိမ်းအကြီးအကဲကပြောကြားလိုက်ပါတယ်အမေရိကန်ရုရှားနှစ်နိုင်ငံဆက်ဆံရေးဟာအခုအဆိုးအဝါဆုံးအချိန်လေးရောက်နေတာမို့ပြန်ပြီးကောင်းလာစေဖို့အတွက်အမေရိကန်စီးပွားရေးလုပ်ငန်းရှင်ကြီးတွေကဝမ်းဝမ်းပြီးကူညီကြဖို့ရုရှားသမ္မတကပန်ကြားလိုက်ပါတယ်ဒီလိုထူးခြားတဲ့သတင်းလေးကြားမှာကိုညောင်းဝင်အောင
်ဟုတ်ကဲ့ပါခင်ဗျာဒေါန်ဆတ်စီရဲ့ကနေဒါခီးစဉ်အတွက်မှာဖက်ဒရယ်ရေးပါဝင်ငြိမ်းချမ်းရေးလူ့အခွင့်အရေးစတဲ့ကိစ္စတွေဆွေးနွေးဖို့ရှိတယ်လို့ကနေဒါဝန်ကြီးချုပ်ယုံကထုတ်ပြန်ပါတယ်
The Canadian Myanmar Parliament Pension Group does not engage directly in government foreign policyand what
ဒီကြောင့်တွေကိုသတင်းတွေပြပြချင်းမှာတင်ဆက်သွားဖို့ရှိပါတယ်တခါတက်မတော်ကိုတရော်စားလောင်ပြောင်းရေးသားမှုနဲ့သတင်းတော့သတင်းသမားနှစ်ဦးကိုအရေးယူခဲ့တဲ့အပေါ် RSF လို့ခေါ်တဲ့နေစည်းမခြားသတင်းတော့များအသင်းကပြစ်တင်ရှုတ်ချလိုက်တဲ့အကြောင်းနဲ့ပါရီယာစီတုဆိုင်ရာသဘောတူညီချက်နဲ့ပတ်သက်တဲ့အမြင်တွေကိုလည်းတင်ဆက်သွားဖို့ရှိပါတယ်အဲ့ဒီနောက်ပိုင်းမှာတော့အပတ်စဉ်ကဏ္ဍတွေကိုတင်ပြအောင်ပါအခုတော့ထိပ်တန်းရောက်နိုင်ငံတကာသတင်းတွေကိုတော်ခင်မျိုးသက်နဲ့မဆုမြတ်မွန်တို့ကပြောပြမှာဖြစ်ပါတယ
်ဥရုယာဒီဆိုင်ရာပါရီသဘောတူညီချက်ကနေနှုတ်ထွက်ဖို့အတွက်သမ္မတဒေါ်နယ်ထရန့်ရဲ့ဆုံးဖြတ်ချက်ဟာတတိရှိရှိလှုပ်ဆောင်ခဲ့ရမို့ဒီဆုံးဖြတ်ချက်အတွက်အမေရိကန်နိုင်ငံသားတွေအနေနဲ့နိုင်ငံကိုယ်စားတောင်းပန်နေစရာမလိုပါဘူးလို့သဘာဝဝန်ကျင်ကာကွယ်ထိန်းသိမ်းအဖွဲ့ EAP အကြီးအကဲ Scott Turica တောက်ကြံနဲ့သမ္မတအင်ဂျူသတင်းစာရှင်းလင်းပွဲမှာပြောကြားလိုက်ပါတယ်သမ္မတအနေနဲ့ဥရုယားဒီပြောင်းလဲမှုဆိုင်ရာနဲ့ပတ်သက်ပြီးပြောကြားချက်အများအပြားကိုကြားသိခဲ့ပြီးဖြစ်ပြီးအခုလိုနှုတ်ထွက်ဖို့အတွက်တမိုင်းဝင်ဆုံးဖြတ်ချက်မချခင်မှာတကယ်ကိုစဉ်းစားစားနဲ့လှုပ်ဆောင်ခဲ့တာလို့လည်း Mr. Brut ကပြောပါတယ်သမ္မတ Trump အနေနဲ့သူ့ရဲ့မဲဆွဲပွဲတော့ကပြောခဲ့တယ်လို့ယားဒီလိုပြောင်းလဲမှုဟာလူသားတွေကြောင့်ဆိုတာကိုယုံကြည်မှုရှိမှရှိမေးမြန်းချရမှာတော့သူကတုံ့ပြန်မှုမဖြေချပဲဒီသဘောတူညီချက်ဟာစီးပွားရေးဆိုင်ရာဆိုးကျိုးတွေကိုပေးတဲ့အကြောင်းသာပြောကြားခဲ့ပါတယ်သမ္မတ Trump ကဒီပြဿနာအတွက်ဆက်ပြီးလေ့လာနေမှာဖြစ်ကြောင်းနဲ့သူဟာပါရီသဘောတူညီချက်ပြန်ပြီးဝင်မလားအမေရိကန်ကိုပထမဦးစားပေးတဲ့နောက်သဘောတူညီချက်အစ်စ်ကိုချဖို့အတွက်ဆွံ့ရမှုတွေလုပ်မလားဆိုတာကိုစဉ်းစားနေပါတယ်လို့လည်းပြောပါတယ်မစ္စတာပရစ်ကတော့ကဘာကြီးပူနေလာတာဟာတကယ်ဖြစ်ပေါ်နေတာဖြစ်ကြောင်းနဲ့ဒီအတွက်လူသားတွေရဲ့လှုပ်ဆောင်မှုကအတိုင်းအတာတစ်ခုပါနေတာဖြစ်ပြီးလူသားတွေကြောင့်ဘလောက်ထိခိုက်တယ်ဆိုတာကိုတော့အတိအကျတိုင်းတန်နိုင်မှုကိစ္စဟာစိန်ခေါ်မှုကြီးကျယ်တဲ့စိန်ခေါ်မှုတရားလို့ပြောကြားခဲ့ပါတယ်
ရာသီဥတုပြောင်းလဲဖောက်ပြန်မှုတိုက်ဖြတ်ရေးပါရီသဘောတူညီချက်အတိုင်းဆက်ပြီးတော့ဆောင်ရွက်သွားမယ်လို့ EU ဥရောပသမဂ္ဂနဲ့တရုတ်နိုင်ငံတို့ကထပ်ပြီးတော့ကတိပြုလိုက်ကြပါတယ်။တန်ဆင်းလောင်စာထုတ်လုပ်ရင်းနဲ့ရာသီဥတုပြောင်းလဲမှုတိုက်ဖြတ်ရေးဟာ EU နဲ့တရုတ်အပြန်အလှန်ဆက်ဆံရေးရဲ့အဓိကမန်နိုင်ကြီးဖြစ်တယ်လို့ပူးတွဲထုတ်ပြန်တဲ့ကြေညာချက်ထဲမှာဖော်ပြထားပါတယ်။ EU တရုတ်စီးပွားရေးထိပ်သီးစည်းဝေးပွဲအတွက်တရုတ်ဝန်ကြီးချုပ်လီကေချောင်းဘယ်လ်ဂျီယံနိုင်ငံဘရပ်ဆဲလ်စ်မြို့တော်မှာရောက်နေစဉ်မှာကြေညာချက်ထုတ်ပြန်ခဲ့တာဖြစ်ပါတယ်။American papa ma papa ရာသီဥတုပြောင်းလဲမှုတိုက်ဖြတ်ရေးကိုဆက်ပြီးလုပ်သွားမယ်လို့ဥရောပကောင်စီဥက္ကဋ္ဌ Donald Tusk ကပြောကြားခဲ့ပါတယ်။နောက်မျိုးဆက်တွေရဲ့အနာဂတ်နဲ့ကမ္ဘာကြီးရဲ့တာဝန်ယူရေးမှာစီးလုံးညီညွတ်မှုရှိတယ်ဆိုတာကိုပြသလိုက်ပြီးလို့ Mr. Tusk ကပြောပါတယ်။တရုတ်ဝန်ကြီးချုပ်လီကတော့တရုတ်နဲ့ဥရောပဆက်ဆံရေးပိုပြီးတည်ငြိမ်လာစေဖို့အရေးကြီးတယ်လို့ဆိုခဲ့ပါတယ်။နိုင်ငံတကာအခင်းအကျင်းတွေပြောင်းလဲခဲ့ပြီးမရေရာမတည်ငြိမ်မှုတွေတိုးလာဖို့ပဲရှိတာမို့ရှိနေတဲ့ပြဿနာတွေကိုဖြေရှင်းနိုင်ဖို့အားထုတ်မှုတွေလိုအပ်လာတယ်လို့တရုတ်ဝန်ကြီးချုပ်ကပြောခဲ့ပါတယ်။ပါရီသဘောတူညီမှုကနေနှုတ်ထွက်မယ်လို့အမေရိကန်သမ္မတဒေါ်နယ်ထရန့်ကြေညာခဲ့ပြီးနောက်တည့်ရက်တောက်ချာနေ့ကျင်းပခဲ့တဲ့ EU တရုတ်ထိပ်သီးစည်းဝေးပွဲမှာရာသီဥတုပြောင်းလဲမှုပြဿနာအပြင်ကုန်သွယ်ရေးရင်းနှီးမြှုပ်နှံရေးရွှေပြောင်းအခြေချသူများအရေးမြောက်ကိုရီးယားအရေးအပြင်အာဖရိကတိုက်လုံခြုံရေးအတွက်ပူးပေါင်းဆောင်ရွက်ရေးကိစ္စတွေကိုလည်းဆွေးနွေးခဲ့ကြပါတယ်ရှင်
အရှိန်နဲ့နောက်ကြားဆက်ဆံရေးတင်မာခဲ့တဲ့နှစ်ပေါင်း90နီးပါးကြာဆေးခေတ်ကာလအဆုံးသတ်ခဲ့တဲ့1990ခုနှစ်နောက်ပိုင်းရုရှားအမေရိကန်ဆက်ဆံရေးကအနိုင်ဆုံးဖြစ်နေတာမို့ နိုင်ငံဆက်ဆံရေးတိုးတက်လာအောင်အမေရိကန်လုပ်ငန်းရှင်တွေကကူညီပေးဖို့ရုရှားသမ္မတဗလာဒီမီယာပူတင်ကတောက်ကြနေမှာတိုက်တွန်းလိုက်ပါတယ်။စိန့်ပီတာစဘတ်မှာကျင်းပတဲ့စီးပွားရေးဖိုရမ်ဆွေးနွေးပွဲအတွင်းအမေရိကန်လုပ်ငန်းရှင်တွေကိုရုရှားသမ္မတကတိုက်တွန်းလိုက်တာဖြစ်ပြီးနိုင်ငံဆက်ဆံရေးပုံမှန်ပြန်ပြီးဖြစ်လာအောင်ကူညီပေးဖို့ပါပန်ကြားခဲ့တာပါ။သူအနေနဲ့အမေရိကန်သမ္မတဒေါ Ukraine kisama pawin patan ni dan ne Crimea go chu chu tain pai da twa America ne Europe Europe tamaka ro ga Russia bo ayi yu tan khan mu le set tha ba le Uru ya de san ya pari tabaw twin ji le ka ne tout thap bo tamara Trump song phyat che twa gaba taw so yin pu ban ni da re go tamara Trump ga Tamara Putin ga phye tain pe bo twa chou sa ke bi di pyatana ne patta bi tamara Trump ne hni nai pu paw mu gaba khaung saung le go ba pan ja ke da phit ba le
Ireland နိုင်ငံ အာနာယ Finnegill Vardy ရဲ့ခေါင်းဆောင်အဖြစ်နဲ့ India နွယ်ဘွားလိန်လူဆုံမဲ့သူကိုရွေးချယ်လိုက်ကြပါတယ်။တောက်ချာနေကလုပ်တဲ့ပါတီခေါင်းဆောင်ရွေးကပွဲမှာ India ကနေလာရောက်အခြေချသူတယောက်ရဲ့သားဖြစ်ပြီးတော့လိန်လူဆုံမဲ့သူဖြစ်တယ်လို့လူသိရှင်းကြားအသိပေးထားသူ Leo Varad ကအနိုင်ရ ရှိခဲ့တာပါ။သူဟာ အသက် 38 နှစ်သာရှိသေးတဲ့အတွက် Ireland နိုင်ငံရဲ့အသက်အငယ်ဆုံးဝင်ကြီးချုပ်ဖြစ်လာမှာဖြစ်ပါတယ်။ရွေးကပွဲမှာထောက်ခံမဲ့ 60 ရာခိုင်နှုန်းနဲ့အနိုင်ရခဲ့တာပါ။ အနာဂျူရောမဲလို့ပြီးခဲ့တဲ့လကချင်းညာထားတဲ့လက်ရှိပါတီခေါင်းဆောင်ဝင်ကြီးချုပ်အန်ဒရာကန်နီနီယာမှာလီယိုဗာရာကအစားထိုးတာဝန်ယူတဲ့အတွက်သူဟာအလိုအလျောက်အိုင်ယာလန်နိုင်ငံရဲ့ဝင်ကြီးချုပ်နေရာကိုရပ်သွားပါတယ်။ဒါပေမဲ့ပါတီရဲ့ရွေးချယ်မှုကိုလွှတ်တော်ကအပြေအဝထောက်ခံဖို့လိုသေးတာမို့ဂျူလ 17အမြင်တွေမရှိဘူးဆိုတာပြသနေတယ်လို့မစ္စတာဗာရာကာကဒီဒပ်လင်မြို့မှာပြောကြားခဲ့ပါတယ်။အိန္ဒိယနိုင်ငံကနေမိုင်9000အကွာအိုင်ယာလန်နိုင်ငံမှာလာရောက်အခြေချတဲ့သူ့ရဲ့ဖခင်အနေနဲ့လည်းသူ့ရဲ့သားဟာခေါင်းဆောင်ဖြစ်လာလိမ့်မယ်လို့အိမ်မက်မက်ခဲ့မယ်လို့မထင်ကြောင်းနဲ့အခုတော့ဘသူဘဝဆိုတာထက်လောက်ရက်ကိုကြည့်ပြီးတော့လူတွေကဆုံးဖြတ်ရွေးချယ်ခဲ့ကြပြီလို့သူ့ရဲ့အောင်နိုင်မှု EU ကနေပြီးတော့အိန်းနီးချင်းပြည်နယ်နှုတ်ထွက်မဲ့ကြည့်ရိုက်ခတ်မှုတွေလို့ခက်ခဲတဲ့စိန်ခေါ်မှုတွေကိုရင်ဆိုင်ရမှာဖြစ်ပါရဲ့ရှင်။
UA American Tan Manette Nima Bada season ago, Manette Chow Nai Gani Kunanai T, Sidometer Tonsa Ne Kilohas Ko Tong Nenga, Sidometer Lise Kilohas Kunle Tong Tonya, Sidometer Lisa She Kilohas Chow Tishenga, Dudia Nai Wama, Sidometer Tia Kuze Kilohas Tinga Kung Arugani Tolan Pini Varakia.
ဒီဝေမေကန်တန်ကမနက်ခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်။ခုနှစ်ဆက်နှစ်နှစ်မြောက်တက်မရုံးနေကိုဂုံပြူတဲ့ပြည်တော်စုတစ္ဆာဆိုတဲ့ရုပ်ရှင်ဆက်ကားကိုကြည်တော်စုတစ္ဆာဆိုပြီးတေယောစာရေးသားဖော်ပြခဲ့တဲ့ The Voice သတင်းစာအဲ့ဒီသားချုပ်ကိုကြော်မင်းဆွေနဲ့တေယောစာရေးသားသူဗြိတိသျှကိုကိုမောင်တို့ကိုဗဟန်းမြို့နယ်ရဲစခန်းကတောက်ကြနေမှာဖမ်းဆီးခဲ့ပါတယ်။အခုလိုသတင်းမီဒီယာတွေနဲ့သတင်းသမားတွေကိုတရားစွဲဆိုလိုက်တာကြောင့်မြန်မာနိုင်ငံရဲ့သတင်းလွတ်လပ်ခွင့်အခြေအနေကိုထိခိုက်တယ်လို့ ဒီကြောင်းပြည်စုံတွေကိုသတင်းတွေပြီးမှဆက်လက်နားဆင်နိုင်ပါတယ်။
ဖိလစ်ပိုင်နိုင်ငံမနီလာမြို့တော်ကဟိုတယ်တွေနဲ့ဖျော်ဖြေအဆောက်အဦတွေရှိတဲ့ရီစော့ဝေါ်မနီလာတွေကကက်ဆီနိုလောင်းကစားခန်းမကြီးအပေါ်တိုက်ခိုက်ခံရမှုဟာမအောင်မြင်တဲ့တများမှုဖြစ်တယ်လို့ဖိလစ်ပိုင်အစိုးရကပြောနေပေမဲ့ ISS သွေးကြွအဖွဲ့ကတော့သူတို့လက်ချက်ဖြစ်တယ်လို့အခိုင်အမာပြောနေပါတယ်။တောက်ချာနေအစောပိုင်းကဖြစ်ခဲ့တဲ့ပြစ်ခတ်မှုဟာ IS အကြမ်းဖက်သမားတွေနဲ့ဆက် ဒီတိုက်ခိုက်မှုကိုသူတို့ရဲ့စစ်တီတော်တယောက်ကလုပ်တာလို့ IS တို့ကနှစ်ချိန်အောင်ပြောခဲ့တာပါ။ဒါပေမဲ့ဖိလစ်ပိုင်တာဝန်ရှိသူတွေဘက်ကတော့စိတ်အနှောက်အယှက်ဖြစ်နေပုံရသူတယောက်ရဲ့ယာစွေးမှုမြောက်တဲ့လုပ်ရတာဖြစ်တယ်လို့ပြောကြားခဲ့ပါတယ်။တနက်သမားဟာအဲဒယ်ရီကိုချင်းရွယ်ပြစ်ခတ်ခဲ့တာမဟုတ်ဘူးလို့လည်းရဲကပြောပါတယ်။ပြစ်ခတ်ခဲ့ပြီးတဲ့နောက်သူ့ကိုယ်သူမီးရှို့အဆုံးစီရင်ခဲ့တယ်လို့ရဲကဆိုပါတယ်။အဲ့ဒီသူဘသူဘဝဖြစ်တယ်ဘယ်နိုင်ငံကဖြစ်တယ်ဆိုတာအခုအချိန်ထိမသိရသေးပါဘူး။ IS တို့ကသူတို့ရဲ့လှုပ်ရှားမှုအရှိန်မပြတ်ဘူးဆိုတာကိုပြသဖို့အတွက်တကယ်တမ်းတိုက်ခိုက်မှုတွေမှာမပတ်သက်ရင်တော့မှသူတို့ရဲ့လက်ချက်လို့ပြောတတ်တဲ့အကြောင်းအမေရိကန်ထောက်လှမ်းရေးတာဝန်ရှိသူတွေကလည်းအရင်ကပြောခဲ့မှုပါပဲ
။နိုင်ငံတကာငြိမ်းချမ်းရေးနဲ့လုံခြုံတည်ငြိမ်မှုရှိစေဖို့အတွက်တာဝန်ယူရတဲ့ကုလသမဂ္ဂလုံခြုံရေးကောင်စီရဲ့အနှက်ကျအဖွဲ့ဝင်တွေဖြစ်တဲ့နိုင်ငံ၆နိုင်ငံကိုကုလသမဂ္ဂအဖွဲ့ဝင်နိုင်ငံတွေကတောက်ကြနေမှာရွေးချယ်ခဲ့ပါတယ်။2018ခုနှစ်ဇန်နဝါရီလ10ရက်နေ့မှာစတင်ပြီးအနှက်ကျတာဝန်ယူရမယ့်နိုင်ငံတွေထဲမှာ Ivory Coast, Guinea, Kuwait, Poland နဲ့ Peru နိုင်ငံတွေကတော့နှစ်နှစ်တက်တန်းတာဝန်ထမ်းဆောင်ကြမှာဖြစ်ပြီး Netherlands ကတစ်နှစ်နဲ့ Italy ကအထူးစီစဉ်နဲ့ပါဝင်ဆောင်ရွက်ရမှာဖြစ်ပါတယ်။ဒေသရင်းအဖွဲ့ဝင်တွေနဲ့ဘယ်နိုင်ငံကိုရွေးချယ်မယ်ဆိုတာကိုသူတို့အချင်းချင်းကြားဆုံးဖြတ်ပြီးသားမို့ကုလသမဂ္ဂအထွေထွေညီလာခံမှာမဲပေးပြီးဆုံးဖြတ်ခဲ့ရမှာနှောင့်နှေးမှုတိတ်မရှိသလိုအပြိုင်ဆိုင်လည်းမရှိခဲ့ပါဘူး။သုံးပုံနှစ်ပုံမဲအများစုနဲ့ဆုံးဖြတ်နိုင်ခဲ့ကြတာဖြစ်ပါတယ်။ဒီနှစ်ရွေးချယ်မှုအတွက်ထူးခြားမှုကအထူးကြားပြတ်ရွေးကောက်ပွဲမှာလုံခြုံရေးကောင်စီထဲမှာအီတလီနေရာကို Netherlands အစားထိုးဝင်လာတာပဲဖြစ်ပါတယ်။ကမ္ဘာတလောရင်ဆိုင်နေရတဲ့အရေးကြီးတဲ့ပြဿနာတွေကိုဆုံးဖြတ်ဖြေရှင်းဖို့အများနဲ့လက်တွဲပြီးလှုပ်ဆောင်သွားမယ်လို့ပိုလန်နိုင်ငံခြားရေးဝန်ကြီးကသတင်းတောက်တွေကိုပြောပါတယ်။ဒါအပြင်အင်္ဂလိပ်ပြဿနာတွေဖြစ်တဲ့ရုရှားနဲ့ယူကရိန်းကြားကပြဿနာတွေကိုတော့ဘယ်တော့မှမေ့ထားမှာမဟုတ်သလိုအရှေ့လယ်ပိုင်းအာဖရိကနဲ့တခြားတိုက်တွေကပြဿနာတွေကိုဖြေရှင်းတဲ့နေရာမှာတော့ပိုလန်ကဘယ်တော့မှတုံ့ဆိုင်နေမှာမဟုတ်ဘူးလို့လည်းပြောကြားခဲ့ပါတယ်။
အီရန်နဲ့ကမ္ဘာအင်အားကြီးနိုင်ငံတွေကြား2015ခုနှစ်ကသဘောတူထားတဲ့စာချုပ်အတိုင်းလိုက်နာပြီးအီရန်နိုင်ငံကနျူကလ িয়ার အစီအစဉ်တွေကိုဆောင်ရွက်နေတယ်လို့နိုင်ငံကနုညူစွမ်းရင်အေဂျင်စီ IAEA ကတောက်ချာနေကပြောကြားလိုက်ပါတယ်။အီရန်နိုင်ငံဘက်ကနျူကလ িয়ার ဆောင်ရွက်မှုတွေကိုတိတိတတ်တာရှော့ချခဲ့တယ်လို့တန်းစင်ယူရေနီယံတွေကိုလည်းသဘောတူထားတဲ့ပမာဏထက်နည်းပြီးတော့တိုးလောင်ထားတယ်လို့ IAEA ကတောက်ချာနေကထုတ်ပြန်တဲ့အစီရင်ခံစာထဲမှာဖော်ပြထားပါတယ်။လက်နက်လုံးနိုင်တဲ့အဆင့်အထိရောက်အောင်လို့ယူရေနီယံတန်းစင်မှုတွေကိုလည်းမလုပ်သလိုအရက်တပောင်းဖို့တိဆောက်ရေးကိုလည်းဆက်မလုပ်ဘူးလို့သုံးသက်အစင်ခန်းစာကပြောပါရဲလက်နက်အဆင့်ပလူတိုနီယံထုတ်လုပ်နိုင်ဖို့အရက်တပောင်းဖို့ကိုအရင်ကရည်ရွယ်ခဲ့တာလို့ကြမ်းကျင်သူတွေကသုံးသက်ခဲ့ကြတာပါအီရန်ရဲ့နျူကလ িয়ার အစီအစဉ်နဲ့ပတ်သက်လို့တင်းမာမှုတွေရှိခဲ့ပြီးတဲ့နောက်2015ခုနှစ်မှာတော့အနောက်နိုင်ငံတွေနဲ့နျူကလ িয়ার ဆိုင်ရာသဘောတူစာချုပ်ချုပ်ဆိုဖို့အီရန်ကသဘောတူခဲ့တာဖြစ်ပါရဲ့ရှင
်စနေနေ့မနက်ခင်းထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါခင်မျိုးတက်နဲ့မတ်စုမြတ်မွန်တို့ပြောပြခဲ့ကြတာပါ။ VOA ကနေအခုထုတ်လွှင့်နေတဲ့ဒီအစီအစဉ်ကို burmese.voanews.com အင်တာနက်ဆက်မြင်နာကရော VOA ရဲ့ Facebook ဆက်မြင်နာကပါဓာတ်ရိုက် live ထုတ်လွှင့်ပေးနေတာမို့အခုပဲနားဆင်နေပါတယ်ခင်ဗျာ။အခုတော့ဆက်သွယ်မေးမြန်းချက်တွေကိုတင်ပြသွားပါမယ်။နိုင်ငံတော်တိုင်ပင်ပုဂ္ဂိုလ်ဒေါ်ဆန်းစုကြည်နဲ့တွေ့ဆုံရမှာမြန်မာနိုင်ငံ Federal Snit အပါအဝင်ဒေသတွင်းညဉ့်ညံ့ရေးလုံခြုံရေးနဲ့လူအခွင့်အရေးကိစ္စတွေကိုဆွေးနွေးဖို့ရှိကြောင်းကနေဒါဝန်ကြီးချုပ် Justin ရဲ့ဒီမနေ့ကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။အလားတူဒေါ်အောင်ဆန်းစုကြည်ရဲ့ကနေဒါခီးစဉ်ကြောင့်နှစ်နိုင်ငံဆက်ဆံရေးပုံမှုခိုင်မာစေဖို့စိတ်အားထက်သန်မှုတွေရှိနေကြောင်းကနေဒါမြန်မာပါလီမန်ချုပ်ကြီးရဲ့အဖွဲ့ကြီးကလည်းပြောကြားလိုက်ပါတယ်။မန်အင်ဂျင်နိုင်ကအပြည့်စုံကိုတင်ပြမှာပါ
။ကနေဒါနိုင်ငံကိုဂျွန်လ5ရက်နေ့ကနေ6ရက်နေ့ထိလာရောက်တဲ့ဒေါ်အောင်ဆန်းစုကြည်ရဲ့ချုပ်ကြီးခီးစဉ်နဲ့ပတ်သက်လို့မနေ့ကကနေဒါဝန်ကြီးချုပ် Justin Trudeau ထုတ်ပြန်ကြေညာရမှာမြန်မာဒီမိုကရေစီရေးတရားဥပဒေစိုးမိုးရေးနဲ့ငြိမ်းချမ်းရေးမြင့်တင်ရမှာကနေဒါနိုင်ငံရဲ့အခမ်းကဏ္ဍဟာအခိုင်အမာရှိနေတယ်လို့ဖော်ပြထားပါတယ်။ဒါ့အပြင်မြန်မာနိုင်ငံရဲ့နောက်ထပ်ပြုပြင်ပြောင်းလဲရေးမှာအထူးသဖြင့်တိုင်းရင်းသားလူမျိုးစုတွေ၊ဘာသာကြားလူနည်းစုတွေ၊အမျိုးသမီးနဲ့လူငယ်တွေကိုကနေဒါနိုင်ငံကပံ့ပိုးကူညီပေးသွားမှာဖြစ်တယ်လို့ဝန်ကြီးချုပ်ကပြောကြားခဲ့ပါတယ်။သူအနေနဲ့ဒေါ်အောင်ဆန်းစုကြည်နဲ့ဂျွန်လ9ရက်နေ့တွေ့ဆုံရမှာလေမြန်မာနိုင်ငံဒီမိုကရေစီပြုပြင်ပြောင်းလဲရေးနဲ့ဖက်ဒရယ်စနစ်အပြင်ဒေသရင်းငြိမ်းချမ်းရေးနဲ့လုံခြုံရေးကိုဆွေးနွေးသွားမှာဖြစ်တယ်လို့လဲဆိုပါတယ်။တစ်ဖက်မှာတော့ကနေဒါနိုင်ငံအနေနဲ့မြန်မာအပေါ်လက်နက်ရောင်းဝယ်ရေးအပါအဝင်စစ်ဗိုလ်ချုပ်ဟောင်းတွေနဲ့သူတို့နဲ့နှိစက်တဲ့ခရိုနီစီးပွားရေးလုပ်ငန်းရှင်တွေကုမ္ပဏီတွေကိုပြစ်မှတ်ထားပိတ်ဆို့ထားဆဲဖြစ်ပါတယ်။အခုလိုကနေဒါအစိုးရကချမှတ်ထားဆဲဖြစ်တဲ့မြန်မာအပေါ်ပိတ်ဆို့အရေးယူမှုတချို့နဲ့ပတ်သက်လို့ဓာတ်ရိုက်ပါဝင်ပတ်သက်မှာမဟုတ်ပေမဲ့ကနေဒါပါလီမန်မှာ
The Canadian Myanmar Parliamentary Friendship Group does not engage directly in government foreign policy.
ပြောသွားတာကကနေဒါမြန်မာပါလီမန်ချစ်ကြည်ရဲ့အဖွဲ့အနေနဲ့ကနေဒါအစိုးရရဲ့နိုင်ငံသားရေးမူဝါဒမှာဓာတ်ရိုက်ပါဝင်ပတ်သက်မှာမဟုတ်ပေမဲ့ကနေဒါနဲ့မြန်မာလွတ်တော်နှစ်ခုစလုံးအပြန်အလှန်အကျိုးစီးပွားကိစ္စဖြစ်တဲ့ဒီမိုကရေစီရေးကိုမြင့်တင်ရမှာပြည်သူ့ကိုယ်စားပြုလွတ်တော်အမတ်တွေပုံမူပါဝင်လာစေရေးကနေဒါလွတ်တော်မှာမြန်မာအရေးဆွေးနွေးပွဲတွေကိုဖြစ်မြောက်အောင်သူတို့အဖ ခိုင်မာစေဖို့စိတ်အားထက်သန်မှုတွေရှိနေကြောင်း David Dalrymple ကအခုလိုဆက်ပြောပါတယ
်။ Well, I know that there is a strong and vibrant Canadian Burmese community.
သူပြောသွားတာကကနေဒါနိုင်ငံမှာပြင်းထန်တက်ကြွတဲ့ကနေဒါမြန်မာလူမှုအဖွဲ့အစည်းတွေရှိနေတယ်ဆိုတာသိနေကြောင်းဒါ့အပြင်ကနေဒါနိုင်ငံတဝန်းမှာရှိတဲ့မြန်မာတိုင်းရင်းသားတွေကလည်းနိုင်ငံတော်တိုင်းပင်ခံပုဂ္ဂိုလ်ရဲ့ခီးစဉ်နဲ့ပတ်သက်လို့အယံကိုစိတ်လှုပ်ရှားနေကြကြောင်းနဲ့ကနေဒါမြန်မာနှစ်နိုင်ငံဆက်ဆံရေးပုံမှန်ခိုင်မာစေဖို့သူတို့ဟာစိတ်အားထက်သန်နေကြတယ်လို့ပြောသွားတာဖြစ်ပါတယ်။မနေ့ကထုတ်ပြန်တဲ့ကနေဒါမြန်မာပါလီမန်ချစ်ကြည်ရေးအဖွဲ့ဥက္ကဋ္ဌရဲ့ကြေညာချက်မှာတော့နိုင်ငံတော်တိုင်းပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ဦးဆောင်နဲ့မြန်မာအစိုးရနဲ့လွှတ်တော်ကိုယ်စားလှယ်အဖွဲ့ကိုဂျွန်လ9ရက်နေ့ရှီယန်နီမှာCMPFG အနေနဲ့တွေ့ဆုံဖို့ရှိကြောင်းနဲ့ညစာစားပွဲနဲ့လည်းတက်ခင်းအခမ်းမဲ့အစီအစဉ်ရှိကြောင်းဖော်ပြထားပါတယ်။၅ရက်ကြာခီးစဉ်တွင်ဒေါက်ဆန်းစုကြည်ဟာကနေဒါဘီရင်ကန်ချုပ်ဒေးဗစ်ဂျွန်ဆန်နဲ့တွေ့ဆုံဖို့ရှိကြောင်းကနေဒါဝန်ကြီးချုပ်ထရူဒိုရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ဂျွန်လ9ရက်နေ့မှာတော့ကနေဒါရောက်မြန်မာမိသားစုတွေနဲ့တိုရန်တိုမြို့မှာဒေါက်ဆန်းစုကြည်တွေ့ဆုံမှာဖြစ်ပါတယ်။ကနေဒါခီးစဉ်အပြီးမှာတော့ဆွီဒင်နိုင်ငံကိုဒေါက်ဆန်းစုကြည်ကဆက်လက်ထွက်ခွာမှာဖြစ်ပါတယ်ရှင်။
မင်းညနေတင်ပြခဲ့တာပါခင်ဗျာအခုတော့သတင်းသမားတွေနဲ့ဆိုင်တဲ့စူးစီးတင်ပြချက်ကိုနားဆင်ရပါမယ်မြမတမတော်ကိုတေယောသာဆောင်းပါးရေးသားမှုအတွက် The Voice Editor ချုပ်ဦးကျော်မင်းဆွေနဲ့ဗီတိရှာကိုကိုမောင်တို့ကိုပုံမှန်66ဂါကြီးနဲ့အမှုဖွင့်ဖမ်းဆီးလိုက်တာဟာသတင်းသမားတွေနဲ့ဆိုင်တဲ့နိုင်ငံတကာစံချိန်စံညွှန်းတွေကိုဖောက်ပြရာရောက်တယ်လို့ပြင်သစ်အခြေဆိုင် RSF ကနေစည်းမချသတင်းနောက်များအတင်းကပြောပါတယ်တေယောသာရေးသားမှုဟာရာဇဝတ်မှုမမြောက်ဘူးလို့သတင်းသမားတွေနဲ့ဥပဒေကြွန့်ကျင်သူတွေကထောက်ပြပါတယ်။ဒီအကြောင်းကိုဆက်ပြီးတင်ပြမှာပါ။တမတော်ကရေကူးထုတ်လုပ်တဲ့ပြည်တော်စုတစ္ဆာဆိုတဲ့ရုပ်ရှင်ဇာတ်ကားကိုကြည်တော်စုတစ္ဆာဆိုပြီး The Voice Channel မှာတေယောသာရေးသားမှုအတွက် The Voice Weekly Channel နဲ့သတင်းစာ Editor ချုပ်ဦးကျော်မင်းဆွေနဲ့ဗီတိရှကိုကိုမောင်တို့ကိုဆက်သွယ်ရေးဥပဒေပုံမှန်66ဂါကြီးနဲ့အမှုဖွင့်ကဗဟန်းမြို့နယ်ရဲစခန်းကဇွန်လ2ရက်တောက်ကြနေ့ကဖမ်းဆီးလိုက်တာဖြစ်ပါတယ်။အစိုးရစစ်တပ်ကဒီသတင်းသမားနှစ်ဦးပေါ်အခုလိုအရေးယူဖမ်းဆီးတာဟာနိုင်ငံတကာစံချိန်စံညွှန်းမှုဖောက်ပြရာရောက်တယ်လို့ပြည်နှစ်နိုင်ငံပဲရစ်မြို့အခြေစိုက်နယ်စည်းမချသတင်းနောက်များအတင်း RSF ရဲ့အာရှပစိဖိတ်ဆိုင်ရာအကြီးအကဲဘင်ဂျမင်အစ်မေးကဝေဖန်လိုက်ပါတယ်
။ It is really against all international standards only exercise their
သတင်းသမားနှစ်ဦးကိုဖမ်းဆီးတဲ့လူရဟာနိုင်ငံတကာလုံထုံးလုံးနီးစံချိန်စံညွှန်းတွေနဲ့ဆန့်ကျင်ပြီးလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်ရေးသားခွင့်နဲ့လွတ်လပ်စွာသတင်းရယူခွင့်ဆိုတဲ့အချက်တွေကိုဆန့်ကျင်နေလို့ဖြစ်ပါတယ်။အစိုးရစစ်တပ်ရဲ့လှုပ်ဆောင်ချက်ဟာဒီမိုကရေစီပြုပြင်ပြောင်းလဲရေးလုပ်နေရကိုအလေးမထားဘူးဆိုတာပြသရလဲရောင်းနေ
။ဒါအပြင်ကြည်တော်စုတစ္ဆာဆိုပြီးတယောစာရေးသားတာဟာရာဇဝတ်မှုမမြောက်ဘူးလို့ဘင်ဂျမင်အစ်မေးကထောက်ပြပါတယ
်။ Express their opinion, their right to inform.Such a right to mock that is also a fundamental right.
ဒီရသမှုတွေဟာရာဇဝမှုမမြောက်ပါဘူးဒါဟာသူတို့ရဲ့ထင်မြင်ယူဆချက်ကိုရေးသားကြတာဖြစ်တယ်လို့ဆောင်းပါးရှင်တွေသတင်းသမားတွေအနေနဲ့သူတို့အမြင်ကိုလွတ်လပ်စွာရေးသားခွင့်လောင်ပြောင်းခွင့်လည်းရှိကြပါတယ်ဒါသူတို့အခွင့်အရေးဖြစ်ပါတယ်ဟာတက်လို့ရေးသားတာကိုတင်မမှုနဲ့ဆွဲရင်တောင်အစီဖြတ်မှုမြောက်ကြောင်းစစ်တပ်ဘက်ကစစ်စီပြဖို့ခက်ပါလိမ့်မယ်ရာဇဝမှုမြောက်တဲ့စီဖြတ်မှုကတော့လုံးဝမဟုတ်ပါဘူးအခုကိစ္စမှာစစ်တပ်ကတရားစွဲဖမ်းဆီးရဟာသတင်းသမားတွေလှုပ်ဆောင်ခဲ့မှုနဲ့အရေးယူခံရတာမမျှမတဖြစ်နေပါတယ
်။တကယ်တော့တယောစာရေးသားမှုဟာဘယ်လို့မှအရေးမယူတဲ့ကိစ္စဖြစ်တယ်လို့ဟောင်ကောင်အခြေစိုက် HRC အာရှလူ့အခွင့်အရေးကော်မရှင်ကရှေ့နေဦးမင်းလွင်ဦးကသုံးသပ်ပါတယ်
။ဆက်ဆက်တော့ကညီနေဆက်ဆိုရအောင်။ဒီမှုမြောက်နေတာဆိုတော့ကဒီတေရောဇာရီရေးတယ်ဆိုတာတော့ဗျာဥရိယဘလို့မှအရေးမယူတဲ့ကိစ္စရဲ့မျိုးပေါ့နော် ဒီတေဟောဇာရဲ့သဘောတဘာဝကိုနားမလည်ရင်ဆိုလို့ရှိရင်တော့ဒီကိစ္စကဘာမှပြဿနာမရှိဘူး။အခုကတေဟောဇာရဲ့သဘောတဘာဝကိုနားမလည်ရရင်တေဟောဇာပါအချက်လက်တွေကလည်းအချိန်ကြိုက်သွားဖြစ်နေတဲ့အခါဖြစ်တော့တမတော်ကဒီကိစ္စပေါ်မှာအစာမကြည့်ဘဲနဲ့အခုလိုဆက်ဆိုတယ်လို့ကျွန်တော်ကတော့မြင်ပါတယ်။
သတင်းသမားနှုတ်ဦးပေါ်အခုလိုအရေးယူလိုက်တဲ့အပေါ်နယ်စည်းမကြသတင်းတောက်များအသင်း RSF ကပြင်းထန်စွာကန့်ကွက်ရှုတ်ချတယ်လို့ပြောဆိုလိုက်ပြီးဒီသတင်းသမားနှုတ်ဦးကိုလှုပ်ပေးဖို့ RSF ကတောင်းဆိုကြောင်းဘင်ဂျမင်အစ်စမေးကပြောပါတယ်။
So we are calling for an immediate release of the two journalists, abandon of all charges and an emergency. This is
ထန်တာတဲ့သတင်းသမားနှစ်ယောက်ကိုချက်ချင်း ချွင်းချက်မရှိ လှုပ်ပေးဖို့တောင်းဆိုပါတယ်။ သူတို့ဘော်ဆွဲထားတဲ့အမှုတွေကိုလည်းပြန်လဲရုပ်သိမ်းပေးဖို့ကျွန်တော်တို့တောင်းဆိုပါတယ်။ဒါပြင်နိုင်ငံတကာစံနှုန်းနဲ့မကိုက်ညီတဲ့ဆက်သွယ်ရေးပုံမှ66ဂါကိုလည်းအမြန်ဆုံးရုပ်သိမ်းပေးဖို့ NLD
အစိုးရကိုတောင်းဆိုလိုက်ပါတယ်။ပြောင်စုတစ္ဆာရုပ်ရှင်ဇာတ်ကားကိုကြည်တောင်စုတစ္ဆာဆိုပြီးတရားစာရေးသားမှုအတွက်တက်မတော်က The Voice Channel နဲ့သတင်းစာကိုပုံမှ66ဂါကြီးနဲ့အရေးယူနိုင်ဖို့မေလ19ရက်နေ့ကလေးကသတိပေးခဲ့တာဖြစ်ပြီး The Voice ဘက်ကလည်း
ပြန်လည်တောင်းပန်စာတရားဝင်ဖော်ပြခဲ့ပါရခင်ဗျာ။ဒီမနက်ကလူခွင့်ရေးချိုးဖောက်မှုဆက်ဆွဲချက်တွေလို့ပြဿနာရှိမှမနဲ့ကြုံရတဲ့အခါစုံစမ်းစစ်ဆေးရေးအဖွဲ့တွေဖွဲ့စည်းပြီးဖြေရှင်းဖို့ကြိုးပမ်းမှုတွေထပ်ဆစ်ဆိတ်တွေ့လာနေရပါတယ်။ဒါမဲ့လည်းအာဏာပိုင်တွေရဲ့စုံစမ်းစစ်ဆေးမှုတွေအပေါ် မကြာခဏဆိုသလိုတန်တရားအမြင်တွေဝေဖန်မှုတွေလည်းရှိနေပါတယ်။အများယုံကြည်ကူးစားနိုင်တဲ့စုံစမ်းစစ်ဆေးမှုတွေဖြစ်ဖို့ဘာတွေလိုအပ်နေလဲ။ အမတ်တရားကိုဖော်ထုတ်နိုင်အောင်ဘယ်လိုလုပ်ကြမလဲဆိုတာကို VOA ရဲ့စနေနေ့ညတိုက်ရိုက်လိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။တော်ရရှိနေနေတဲ့ကိုယ့်ရဲ့အမြင်သဘောထားတွေပဲဖြစ်ဖြစ်မိမျက်လူတာတွေကိုပဲဖြစ်ဖြစ်ပါဝင်ဆွေးနွေးမိမျက်ဖို့ဖိတ်ခေါ်ပါတယ်။ပါဝင်ဆွေးနွေးခြင်းနဲ့ဆိုရင်တော့ VOA ရဲ့ဖုန်းနံပါတ်1-3-6-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9 VOA Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပို့ထားနိုင်ပါတယ်။ဒီနေ့ကဖျက်ရည်ဒီလိုက်စီစဉ်ကကြိုတင်ပါရစေ။
ဒီကနေ့စနေနေ့ဗီဒီယိုတိုင်းရဲ့လေလံအစီအစဉ်မှာသောရရှင်တွေပါဝင်ဆွေးနွေးကြပါအောင်လို့ထပ်မံဖိတ်ခေါ်လိုက်ရပါတယ်။အခုတော့နိုင်ငံကသတင်းလွှာတွေကိုတင်ပြမှာပဲ။ပါရီသဘောတူညီချက်ကနေအမေရိကန်ပြည်ထောင်စုနှုတ်ထွက်မယ်လို့သမ္မတဒေါ်နယ်ထရန့်ကြေညာခဲ့ပြီးနောက်ကမ္ဘာရာသီဥတုပြောင်းလဲနေတဲ့တက်သည့်အထောက်အထားတွေကိုရှင်းရှင်းလင်းလင်းမြင်တွေ့နေရတယ်လို့ထိပ်တန်းသိပ္ပံပညာရှင်အဖွဲ့ကပြောကြပါတယ်။သဘောတူညီချက်ကနေအမေရိကန်နှုတ်ထွက်လိုက်လို့လူညဉ့်ညမ်းမှုရော့ရှော့ချရေးအပေါ်မှာဘလောက်တက်ရောက်မှုတွေရှိလာမလဲဆိုတာလောလောဆယ်မသိနိုင်သေးပေမဲ့နောက်ထပ်ပြောင်းလဲဖောက်ပြန်မှုတွေမဖြစ်အောင်ကဘာကြီးပူနွေးလာမှုတားဆီးရေးဆောင်ရွက်မှုတွေကိုအရေးပေါ်လုပ်ဖို့တိုက်တွန်းနေကြပါတယ်။အပြည့်စုံကိုဆွစ်ဇာလန်ဂျနီဗာမြို့ကနေလီဇာရှိုင်းပေးပို့ထားတဲ့သတင်းကိုမတ်ဆုမြတ်မွန်ကပြောပြမှာပါ။
ကမ္ဘာရာသီဥတုပြောင်းလဲဖောက်ပြန်မှုဟာလူသားတွေရဲ့ဆောင်ရွက်မှုတွေကြောင့်ဖြစ်တဲ့ဆိုတဲ့သိပ္ပံနည်းကြားအထောက်အထားတွေကိုရှင်းရှင်းလင်းလင်းမြင်တွေ့နေရတယ်လို့ကမ္ဘာရာသီဥတုဆိုင်ရာဘက်မလိုက်အဖွဲ့ကြီးကပြောကြားခဲ့ပါတယ်။ဖန်လုံအိမ်တန်းငွေတွေကြောင့်ကမ္ဘာကြီးပူနွေးလာတာကရာသီဥတုကိုပြောင်းလဲစေတဲ့အဓိကအကြောင်းဖြစ်တယ်လို့အစိုးရတွေကြားချိတ်ဆက်ပြီးတော့ရာသီဥတုပြောင်းလဲမှုကိုသိပ္ပံနည်းကြားစောင့်ကြည့်သုံးသပ်နေတဲ့ IPCC သိပ္ပံပညာရှင်များအဖွဲ့ကသတိပေးပါတယ်။ဖန်လုံအိမ်တန်းငွေရှော့ချနိုင်ဖို့လက်ရှိပြတ်မှတ်ထားဆောင်ရွက်နေတဲ့အတိုင်းအတာကိုမလျှော့ဘူးဆိုရင်တော့အခုရာစုနှစ်ကုန်ပိုင်းမှာဖြစ်နေမယ်လို့ခန့်မှန်းထားတဲ့အပူချိန်ကြောင့်ပြင်းထန်ကျယ်ပြန့်ပြီးပြင်ဆင်လို့မရတဲ့တက်ရောက်မှုတွေဖြစ်လာနိုင်ခြေသိပ်ကိုများတယ်လို့ IPCC ကသတိပေးလိုက်တာပါ။ရာသီဥတုပြောင်းလဲဖောက်ပြန်နိုင်တဲ့အန္တရာယ်တွေနည်းအောင်ဆိုရင်ဖန်လုံအိမ်တန်းငွေထုတ်လွှတ်မှုကိုထိထိရောက်ရောက်ရေရှည်ရှော့ချဖို့လိုတယ်လို့ IPCC ပြောခွင့်ရသူဂျော်နက်တန်လင်းကပြောပါတယ်။
The IPCC noted that climate change is a problem of the commons, requiring collective action at the global scale.
ရာသီဥတုပြောင်းလဲမှုဟာအားလုံးအတွက်ဘုံပြဿနာတစ်ခုဖြစ်ပြီးတစ်ကမ္ဘာလုံးအတိုင်းအတာနဲ့စုပေါင်းဆောင်ရွက်မှုတွေလုပ်ဖို့လိုအပ်တယ်လို့ IPCC ကသုံးသပ်ထားပါတယ်။တူဦးတယောက်တည်းကကိုယ့်အကျိုးအတွက်တူဦးရဲ့ရှေ့တိုးဆောင်ရွက်လို့လည်းတိတိတသားရောကြသွားနိုင်မှာမဟုတ်ပါဘူး။ပါရီသဘောတူညီချက်ကနေအမေရိကန်ကနှုတ်ထွက်သွားလို့အနာဂတ်လူမှုညဉ့်ဉန်းမှုတွေပေါ်ဘယ်လိုတည်ရောက်မှုတွေရှိလာမလဲဆိုတာကိုအခုအချိန်မှာတော့တည်တည်ကြကြမသိနိုင်သေးပါဘူး
။ဖ ဖန်လောအေးဓာတ်ငွေလိုသတ်မှတ်တဲ့ညဉ့်ညမ်းလေတွေအထူးသဖြင့်ကာဗွန်ဒိုင်အောက်ဆိုက်ဓာတ်ငွေတွေကိုလေထုထဲကိုထုတ်လွှတ်နေသမျှကမ္ဘာကြီးဆက်ပြီးပူနွေးနေမှာဖြစ်တယ်လို့နောက်ထပ်သိပ္ပံပညာရှင်တယောက်ကလည်းထောက်ပြပါရယ်။ကမ္ဘာမိုးလေဝသအဖွဲ့အစည်းကကမ္ဘာလေထုလေ့လာရေးနဲ့သဘာဝပတ်ဝန်းကျင်ဌာနအခြေအကဲ
ဒီအွန်ဒေဘလန့်ဖြစ်ပါတယ်။ကာဗွန်ဒိုင်အောက်ဆိုက်ဓာတ်ငွေထုတ်လွှတ်မှုကိုရှော့ချတာတော့လေထုထဲမှာရှိနေတဲ့ဖန်လုံအိမ်ဓာတ်ငွေပမာဏကရော့သွားမှာမဟုတ်ပါဘူး။လက်ရှိရှိနေပြီးသားကာဗွန်ဒိုင်အောက်ဆိုက်ဓာတ်ငွေတွေရဲ့တည်ရောက်မှုကလေထုထဲမှာနှစ်ပေါင်းရာနဲ့ချီပြီးရှိနေအောင်မှာဖြစ်ပါတယ်။ဒါကြောင့်ဘယ်လိုပဲဖြစ်ဖြစ်ကမ္ဘာကြီးရဲ့အပူချိန်ဆက်ပြီး
ကဘာမှာဆက်မှုမထွန်းကားခင်အချိန်ကရှိခဲ့တဲ့အပူချိန်ထက်နောက်ထပ်တသမ၃ဒီဂရီဆယ်စီယပ်ပိုတိုးလာနိုင်တယ်လို့သိပ္ပံပညာရှင်ဒီယွန်ဒေဘလွန်စ်ကတုံ့သက်ပါတယ်။ကဘာကြီးရဲ့ပြည်မြအပူချိန်ကိုနှစ်ထောင်တရာခုနှစ်မတိုင်ခင်မှာဆက်မှုမထွန်းကားခင်အချိန်ကရှိခဲ့တဲ့အပူချိန်ထက်ကိုနှစ်ဒီဂရီဆယ်စီယပ်ထက်မပိုသေးအောင်ထိန်းချုပ်မယ်လို့ပါရီသဘောတူညီချက်မှာကဘာနိုင်ငံတွေသဘ
င်းစွာတပုတ်ကိုဆက်ပြီးတင်ဆက်ကြပါလေ။ပြီးခဲ့တဲ့ရက်ပိုင်းအတွင်းအမေရိကန်ကတိုက်ချင်းပြဒုံးကျည်တစ်စင်းကိုဒုံးခွင်းဒုံးနဲ့ဝင်းဟင်မှာအောင်အောင်မြင်မြင်စမ်းသပ်ကြားဖြတ်ဖျက်ချနိုင်ခဲ့ပါလေ။မြောက်ကိုရီးယားရဲ့နျူကလ িয়ার နဲ့ဒုံးကျည်အစီအစဉ်တွေရဲ့ချိန်ချောက်မှုတိုးလာနေချိန်မှာအမေရိကန်ဘက်ကဒုံးခွင်းဒုံးစနစ်ကိုအောင်အောင်မြင်မြင်စမ်းသပ်နိုင်ခဲ့တာဟာအားရစရာကောင်းတယ်လို့အမေရိကန်စစ်တပ်ကပြောပါလေ။ဒါပေမဲ့သတိထားစရာတွေရှိနေသေးတယ်လို့ကြွမ်းကျင်သူတချို့ကထောက်ပြပါတယ်။ VOA သတင်းတော့ Baker Safety ရဲ့တွေးဆုံမေးမြန်းချက်တွေစူးစီးပြီးမတ်တင်ကြီးထိုက်ကပြောပြမှာဖြစ်ပါတယ်
။အမေရိကန်တို့ဒီသတင်းပတ်အင်ကာနေကစမ်းသပ်အောင်မြင်ခဲ့တဲ့ပက်ဒင်းတက်ဒုံးကျည်ကာကွယ်ရေးစနစ်ဟာဆိုရင်မြောက်ကိုရီးယားဒါမှမဟုတ်လေအီရန်တို့ကချင်းချောက်မှုတွေကနေကာကွယ်နိုင်တယ်ဆိုတာကိုပြသလိုက်တာဖြစ်တယ်လို့ဒုံးကျည်ကာကွယ်ရေးအေဂျင်စီအကြီးအကဲဒုတိယရေတပ်ဗိုလ်ချုပ်ကြီးဂျိမ်းဆိုင်ကမနေ့ဗုဒ္ဓဟူးနေ့ကပြောပါတယ်။ပြီးခဲ့တဲ့အင်ကာနီကစမ်းသပ်မှုဟာအားရပွဲအောင်မြင်မှုဖြစ်ပြီးမြေပြင်ခြေဆိုင်ကာကွယ်ရေးစနစ်အတွက်အရေးကြီးတဲ့မှတ်ချက်ဖြစ်တယ်လို့လည်းဒုတိယရေတပ်ဗိုလ်ချုပ်ကြီးကပြောပါတယ်။ပြီးခဲ့တဲ့အင်ကာနီစမ်းသပ်မှုဟာဆိုရင်မာရှယ်အိုင်လန်ကရေဂန်စမ်းသပ်ကွင်းကနေတိုက်ချင်းပြဒုံးကျည်တစ်စင်းပြစ်လွတ်ခဲ့ပြီးကယ်လီဖိုးနီးယားပြည်နယ်ဘန်ဒန်ဘတ်လေတအခြေဆိုင်စခန်းကနေဒုံးခွင်းတုံးကိုပြစ်လွတ်ခဲ့တာမှာဒုံးခွင်းတုံးကနေတိုက်ခတ်ရေးရင်ကိုဆစ်လွတ်ပြီးပြစ်မှတ်ထားတဲ့ဒုံးကျည်ထိပ်ဖူးကိုဝင်းဟင်ထဲမှာဖျက်ဆီးလိုက်တာဖြစ်ပါတယ်။အမေရိကန်ပြည်အောင်စုအပေါ်ဒုံးကျည်ချင်းချမှုတွေကိုဒီဒုံးခွင်းတုံးနဲ့ကာကွယ်နိုင်မှာဖြစ်တယ်လို့လည်းဒုတိယဗိုလ်ချုပ်ကြီးဆိုင်ရင်းကပြောပါတယ်။ဗာဂျီးနီးယားပြည်နယ်အလက်ဇန်ဒရီးယားအခြေဆိုင်ဒုံးကျည်ကာကွယ်ရေးဆိုင်ရာလှုပ်ရှားမှုမဟာမိတ်အဖွဲ့ကြီးရဲ့အကြီးအကဲရီကီအယ်လီဆန်ကတော့ပြီးခဲ့တဲ့အင်္ဂါနေ့အမေရိကန်ရဲ့ဒုံးခွင်းတုံးစနစ်စမ်းသပ်မှုဟာထူးခြားမှုဖြစ်တယ်ဆိုပြီး VOA ကိုအခုလိုပြောပါတယ
်။ This was an historic test, the first time we actually tested and intercepted an ICBM missile with the
တချင်းမြဒုံးကျည်ကိုကြားဖြတ်ဖြက်စီးတာအခုကပထမဆုံးအကြိမ်စမ်းသပ်တာပါ။မြောက်ကိုရီးယားဘက်ကလက်ရှိရှိနေတဲ့မကြာခင်မှာဖြစ်လာနိုင်ရည်ရှိတဲ့ဒုံးကျည်တွေနဲ့အချိန်ခံနိုင်ရည်အကွာအဝေးတွေအတူတူပါပဲ။ဒီစမ်းသပ်မှုဟာအကြီးအကျယ်အောင်မြင်မှုကြီးပါ။မြောက်ကိုရီးယားရဲ့တချင်းမြဒုံးကျည်ကိုအပြည့်အဝကာဝယ်ပေးနိုင်ပါတယ်။
တိုက်ချင်းပြဒုံးကျည်တွေကိုဒုံးခွင်းတုံးနှစ်ဆင်းနဲ့တပြိုင်တည်းပြစ်ပြီးဖျက်ဆီးတဲ့စနစ်ကိုအမေရိကန်စစ်တပ်ကလာမယ့်နှစ်မှာစမ်းသပ်မယ်လို့လည်းပြောဆိုထားတာပါ။ဒါပေမဲ့အမေရိကန်လေတပ်ကထောက်လန့်ရေးအရာရှိဟောင်းလက်ရှိပြိပခာစီမံခန့်ခွဲရေးအကြံပေးစီဒရစ်လိုက်တန်ကတော့အခုလိုပြောပါတယ်
။ This system has had a lot of problems. This is the system that is basically
ဒီစနစ်မှာပြဿနာတွေကတော့ရှိနေပါတယ်။55ရာခိုင်နှုန်းလောက်တက်ရောက်မှုရှိတယ်လို့ပြောရမှာပါ။အပြေးဝအကာအကွယ်ဖြစ်တာတော့မဟုတ်ပါဘူးဒီစနစ်ကလက်တွေတိုက်ခတ်ရေးအတွက်ချထားတဲ့စနစ်လည်းမဟုတ်သေးပါဘူ
းအခုစမ်းသပ်တဲ့ ICBM တိုက်ချင်းပြဒုံးကျည်ကတခြားတိုက်ချင်းပြဒုံးကျည်ပြစ်ခတ်နိုင်တဲ့နိုင်ငံတွေကဒုံးကျည်တွေထက်အရှိန်နှေးတယ်ဆိုတာကိုလည်းစီဒရစ်လိုက်ထန်ကသတိပြုစရာမှတ်ချက်ပေးပါတယ်နောက်အခုစမ်းသပ်ခဲ့ခြင်းကလည်းတကယ်စစ်ပွဲကာလစမ်းသပ်မှုမဟုတ်သေးဘူးလို့လည်းပြောပါတယ်ဒါပေမဲ့အမေရိကန်ဘက်ကတော့အခုအချိန်မှာဒုံးခွင်းတုံး44စင်းတွေက8စင်းတို့ကိုချထားပြီးဖြစ်တဲ့အကြောင်းရစ်ကီအယ်လီဆန်ကပြောပါတယ်ဒီနှစ်ကုန်ပိုင်းမှာတော့အလက်စကာမှာဒုံးခွင်းတုံးအစင်း40ချထားမှာဖြစ်ပြီးကယ်လီဖိုးနီးယားပြည်နယ်ဘန်ဒန်ဘတ်ကအခြေဆိုင်စခန်းမှာဒုံးခွင်းတုံး4စင်းချထားမှာဖြစ်ပါတယ်ရှင်
ဒီ OA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေညကင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။လာနေလေခင်ဗျာခင်ဗျာမြန်မာစံတော်ချိန်မနက်6နာရီခွဲရှိပါပြီ VOA American အတန်ကနေစနေနေ့မနက်ခင်းအစီအစဉ်တွေကိုလက်ရှိထုတ်လွှင့်ပေးနေတဲ့ line meter 32 40 48 50တို့ကနေမနက်9နာရီအထိတောက်လျှောက်ထုတ်လွှင့်သွားမှာဖြစ်ပါတယ်အခုဒုတိယပိုင်းနိုင်ဝက်အတွင်းမှာတော့မနက်ခင်းအင်္ဂလိပ်သင်ခန်းစာကိုနားဆင်ရမှာဖြစ်တဲ့ပြင်အမျိုးသမီးကဏ္ဍကိုနားဆင်ရမှာဖြစ်ပြီးသိပ္ပံနဲ့နည်းပညာကဏ္ဍတင်ဆက်တဲ့အခါမှာတော့
ကျောင်းမီးသွေးစက်ရုံတွေစောင့်မယ်ဆိုလို့ရှိရင်လေးထုထဲမှာအမှုံအမွှားတွေမကတဲ့တောင်းဝေးတွေမရောက်သွားအောင်အမှန်တန်ကောင်းတဲ့နည်းပညာတွေသုံးဖို့လိုတယ်အဲ့လိုနည်းပညာတွေသုံးတာတောင်မှလေးထုထဲ
မှာမကြခင်နောက်ပိုင်းမှာနားဆင်ရဖို့ရှိပါတယ်ခင်ဗျာအခုတော့ကမ္ဘာမီဒီယာတွေမှာဖော်ပြနေတဲ့မြန်မာပြည်ဆိုင်ရာအယ်ဒီတာအဘော်နဲ့သတင်းဆောင်မတွေကိုမွေးရအဘော်မပြတ်ဒေါခင်မျိုးသက်ကစူးစီးတင်ဆက်ထားပါတယ်
မြန်မာလွှတ်တော်ဟာဒီမိုကရေစီရကမှာအတန်တိတ်သွားတယ်ဆိုတဲ့ဆောင်းပါးကိုဂျွန်လတ်တဲ့နေ့ထုတ် The Economist မှာဖော်ပြထားပါတယ်မြန်မာနိုင်ငံမှာဥပဒေတွေဟာသူကျော်ဖြတ်ခဲ့ရတဲ့ခေတ်တွေကိုရောင်ပြန်ဟန့်နေပြီးကိုလိုနီခေတ်လက်ကျန်တွေဆိုရှယ်လစ်ခေတ်လိုသလိုဆွဲထုတ်ထားတာတွေစစ်အာဏာရှင်ခေတ်အမိန့်တွေနဲ့ရောထွေးနေတာမို့ဒီမိုကရေစီနဲ့မညီတဲ့ဥပဒေတွေကိုပြန်ပြီးရေးဆွဲဖို့လိုအပ်နေပါတယ်တဲ့ပြည်သူတွေပထမဆုံးလွတ်လွတ်လပ်လပ်ရွေးကောက်တင်မြှောက်လိုက်တဲ့လွှတ်တော်မှာဒါရီကိုအချိန်ပေးပြီးလုပ်မယ်လို့မျှော်လင့်ကြပေမဲ့အခုမေးလာလွှတ်တော်ပြန်ပြီးစတော့မယ်အချိန်မှာလွှတ်တော်လုပ်ငန်းဆိုင်ရာကော်မတီဥက္ကဋ္ဌဦးထွန်းထွန်းဟင်ကိုရိုင်းကဘာကိုဦးစားပေးရမှန်းမပြောနိုင်ပါဘူးတဲ့အခု NLD အများစုလွှတ်တော်နဲ့ဆိုင်ရင်အရင်စစ်ဘုတ်ချုပ်ကြီးတွေအများစုလွှတ်တော်ကမှဥပဒေထုတ်ပြန်တာတွေအစိုးရပေါ်မှာမေးခွန်းထုတ်တာတွေဆုံးဖြတ်ချက်ချတာတွေနဲ့ပိုးပြီးတက်တက်လက်လက်ရှိခဲ့တယ်လို့ဝေဖန်ပါတယ်ဒါဟာငွေအားလူအားမရှိတာကြောင့်ဖြစ်နိုင်တယ်လို့လူ238ယောက်နဲ့လောက်ရမယ်အလုပ်ကို41ယောက်ထင်းနေပဲနင်းနေနဲ့ကြဲကြဲဝိုင်းနေရတယ်ဆိုတဲ့ညီးသွားတဲ့မျိုးတွေကြောင့်လက်ရှိလွှတ်တော်အမတ်တွေဟာအကူတယောက်မှမရှိပဲစားရစကန်းရာပေါင်းများစွာနဲ့ပြည်နေတာပါတဲ့ဒါမျိုးကြုံခဲ့ရတဲ့အရင်လွှတ်တော်တွေကတော့အလုပ်ပိုးပြီးဖြစ်အောင်စီမံခန့်ခွဲတာကိုတွေ့ရတယ်လို့ဆိုပါတယ်။အရင်လွှတ်တော်ပိုးပြီးတွက်လက်တက်ကြွာတာဟာလွှတ်တော်ကိုအလေးထားရတဲ့နေရာတစ်ခုဖြစ်အောင်လုပ်မယ်လို့ကြုံဝါခဲ့တဲ့လွှတ်တော်ဥက္ကဋ္ဌဟောင်းသူရဥွှေမန်းကြောင့်ဖြစ်နိုင်ပြီးအခုလွှတ်တော်မှာတော့ NLD ခေါင်းဆောင်ဒေါက်ဆန်းစုကြည်ဟာအာဏာ300ကိုအပြန်အလှန်ထိန်းချုပ်ရေးအတွက်အသေးချာမကင်တွင်နိုင်ဘူးလို့ထောက်ပြပါတယ်။ NLD မတ်တွေထဲမှာထက်ထက်မြက်မြက်သိပ်ပြီးမတွေ့ရဘဲငင်းငင်းတိတ်တိတ်ကလေးပဲထိုင်နေကြတာမို့ငင်းငွေစရာကောင်းတဲ့လွှတ်တော်မှာအထင်ကြီးပုံကိုဆိုလို့ထူးခြားတဲ့ခေါင်းဆောင်နဲ့ဓာတ်ကင်ခွင့်ရှိတဲ့နာဂအမတ်ပဲတွေ့ရတယ်လို့သေယောထားပါတယ်။ NLD အမတ်တွေအနေနဲ့သူတို့ခေါင်းဆောင်စီစစ်ပြီးသားကိစ္စကိုသာမေးခွန်းတွေထမေးလို့ရှိတယ်လို့သူတို့ပါတီကိုဆန့်ကျင်ပြီးကန့်ကွက်တာတစ်ခါမှမတွေ့ရတဲ့အတွက်သူတို့ကိုခေါင်းဆောင်ကအပန်တက်အောင်လုပ်ထားတာလို့ဝေဖန်ပါတယ်။တကယ်လို့ NLD အနေနဲ့ဒီမိုကရေစီလမ်းကြောင်းကိုရှောက်ချင်နေဆိုရင်တော့သူ့အမတ်တွေကိုအခုလည်းပိုးပြီးနားလည်အောင်လှုပ်ပေးပြီးတက်တက်ကြွကြွလှုပ်ရှားလာစေဖို့အတွက်အားပေးသင့်ပါတယ်လို့ရေးသားထားပါတယ်။ရန်ကုန်မှာလမ်းအသွာလာပြဿနာတက်နေတာဟာအဓိကအုပ်ချုပ်ရေးကြောင့်လို့ London School of Economics ဆရာမပါမောက်ခရှောင်းဖောက်စ်ကရေးပါတယ်။မြန်မာနိုင်ငံပြည်ရင်းအတင်းထုတ်လုပ်မှုတန်ဖိုးရဲ့၄ပုံ၃ပုံအထိအားထနေရတဲ့ရန်ကုန်မြို့မှာလူဦးရေက၅သန်းကျော်ရှိပြီးဒီမြို့နယ်လူစုအားထနေရတာကဘတ်စကားပါတဲ့။ဒီကားတွေနဲ့အလုပ်မဖြစ်တဲ့အခါပုဂ္ဂလိကကားတွေဝင်လာပြီးလမ်းတွေပိုပြီးကျက်လာသလိုလူလူအတွက်အခြေခံအဆောက်အုံတွေမှာအရင်နှီးသိမ့်မချတာမော်တော်ဆိုင်ကယ်နဲ့ဆက်ဘင်းတွေတွားခွန်ပိတ်ပင်လာဟိုတစဒီတစစီမံချက်တွေနဲ့ညံ့ဖျင်းတဲ့အုပ်ချုပ်မှုကရန်ကုန်မြို့ကိုဒီလိုအသွာလာပြဿနာတက်စေတာလို့ဝေဖန်ပါတယ် အခုလိုကားချက်တာကနေရန်ကုန်အလုတ်ကင်ဈေးကွက်ကိုအထိနာစေတယ်လို့အတော်လာအတွက်ငွေကုန်အချိန်ကုန်ဖြစ်နေတဲ့ဆင်းရဲသားလူနှန်းစားကိုထိကိုက်စေတဲ့အပြင်လေးရုညဉ့်ဉန်းမှုကအန္တရာယ်အဆင့်ကိုရောက်လာစေပါလေတဲ့ဒါပေမဲ့အခုလိုကားချက်တာဟာစီးပွားရေးအကြီးကျယ်တိုးတက်လာတာရဲ့လက္ခဏာတစ်ခုဖြစ်ပြီးရန်ကုန်ရဲ့ညတွေဟာ2003ခုနှစ်ရှင်ရဲ့2013မှာသုံးဆတိုးပြီးမီးတုံးလာသလိုနှစ်စဉ်ကြီးထွားဖွံ့ဖြိုးမှုနှုန်းကပြန်ပြန် 8.5 ရာခိုင်နှုန်းရှိတယ်လို့ဆိုပါတယ်။စီးပွားရေးအချက်အချာကြတဲ့ရန်ကုန်အတွက်ခင်းမီမျိုးကြီးတစ်မျိုးမှာမရှိမဖြစ်လိုအပ်တဲ့ယထားကွန်ရက်တွေ၊အမြန်ဘတ်စကားစနစ်တွေ၊စပိန်တွားလန်းတွေ၊ဂုံးကြော်တရားတွေ၊လူသားလန်းတွေစီမံပေးဖို့အတွက်လိုအပ်နေပြီလို့ထောက်ပြထားပါတယ
်။ကမ္ဘာမီဒီယာတွေကမြန်မာပြည်ကြောင်းနားဆင်ရပြီးအခုတကတော့ American Indian သုံးအင်္ဂလိပ်သင်ခန်းစာကိုဒေါ်လာတန်ကပို့ချမှာဖြစ်ပါတယ်။
ဒီနေ့တင်ပြမယ် idiom အသုံးက
2020 hindsight
ဖြစ်ပါလေစာလုံးပေါင်းက20ဆိုတာကတော့ကဏ္ဍ20ခုဆိုလို့ဒါတော်ရရှိများအတိပါ HIND hind ကတော့နောက်ဖက် SIGHT site ကတော့စက်ခုအမည်ဆိုတော့စကိုက်ထူရဲ့ဓာတ်ရိုက်ဒီပဲကတော့20နောက်ကိုပြန်မြင်တာပေါ့20လို့ဆိုရမှာပါကူဆူလိုပါလိလူတော်ရရှိများသိချင်းကြမှာပါလူတွေရဲ့မျက်စိအားကိုမျက်စိဆရာဝန်တွေကစမ်းတရမှာ20ဆိုရင်လုံးဝအမြင်ကအားကောင်းတာကိုဆိုလိုတာဖြစ်ပါတယ်မျက်စိနှစ်ဘက်ဆိုတော့ဘယ်ဘက်ကောညာဘက်ကောရည်ညွှန်းပြောတာမလို့20ကိုနှစ်ခါထပ်ပြီးပြောတာဖြစ်ပါတယ် hindsight ဆိုတာကတော့နောက်ကိုပြန်မြင်တာပြန်စဉ်းစားတာဆိုတော့ idiom အဓိပ္ပာယ်ကကိုလုတ်ခဲ့တာကိုလုတ်တော့ကတော့မှန်တယ်လို့ထင်ခဲ့ပြီးမြင်နောက်မှတည်တည်ချာချာအမြင်ရှင်းရှင်းနဲ့ပြန်စဉ်းစားကြည့်တဲ့အခါဒီလိုလုပ်လိုက်ရင်တော့ကောင်းတာလို့စဉ်းစားမိတာကျမတို့မြန်မာမှာလူမိုက်နောက်မှနောင်တရဆိုတဲ့စကားလိုပေါ့ရှင်ဒီအသုံးနဲ့ပတ်သက်လို့ George Wu ပြတဲ့ဥမာကိုနားဆင်ကြည့်ကြရအောင
် He bought an expensive brand new car but in 2020 hindsight he said he wished he bought something cheaper
သူကဈေးကြီးလာတဲ့ကားအသစ်ဆက်ဆက်ကြီးကိုဝယ်လိုက်တယ်ဒါပေမဲ့သူနောက်မှတိတိကျကျပြန်စဉ်းစားပြီးနောင်တရတာကတော့သူနည်းနည်းဈေးသစ်သားတာကိုဝယ်လိုက်မိရင်ကောင်းသားဆိုတာပါပဲလို့ဒီဝေရပါတယ်ဥပမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင
် He bought an expensive brand new car but in 2020 hindsight he said he wished he bought something cheaper
နဖူပေါ်လက်တင်ပြီးတိတိကျကျပြန်စဉ်းစားကြည့်တဲ့အခါကျတော့ငါလုံးမိတာမှားလေဒီလိုလွတ်လိုက်ရင်တော့ကောင်းတာဆိုရင် idiom အသုံးရဘယ်လိုတင်စားပြောမလဲ
2020 hindsight
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီကနေ့မနေ့ကျင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်American Indian သုံးအင်္ဂလိပ်သင်ခန်းစာတွေကို view ရဲ့မနေ့ခင်းတိုင်းမှာဒေါ်လာအတန်းကပို့ချနေတာဖြစ်ပါတယ်အခုဆက်ပြီးထုတ်လွှင့်မှာကအမျိုးသမီးကဏ္ဍဖြစ်ပါတယ်မတ်ခိုင်ငွေနှင်းစော်ဟာအမေရိကန်ပြည်ထောင်စုပန်ဆယ်ဗေးနီးယားပြည်နယ်မှာကနေဒါ creation လို့ခေါ်တဲ့အောင်မြင်နေတဲ့ဒီတဘာဝလူသုံးကုန်ပစ္စည်းတွေရောင်းချတဲ့ဆိုင်ကိုကိုတူကိုရထူထောင်ခဲ့ပြီးသူ့လုပ်ငန်းကရတဲ့အမြတ်ငွေတွေနဲ့မြန်မာနိုင်ငံကလူကုန်ကူးခံရတဲ့ကလေးငယ်တွေရဲ့ဘဝပြန်လည်ထူထောင်ရေးအတွက်ကူညီဦးဆောင်ပေးနေပါတယ်မြန်မာနိုင်ငံမှာအိမ်တွင်းရေးအကျန်းဖက်ခံရမှုတွေနဲ့ပတ်သက်ပြီးဒီအကြောင်းစုံကိုသူ့နဲ့ဆက်သွယ်မေးမြန်းထားတဲ့ဒုတိယပိုင်းကိုဒီတစ်ပတ်အမျိုးသမီးကဏ္ဍမှာဒေါ်လလတန်းတင်ပြမှာပ
ါ Kind of Creations Company ကနေဝင်လာတဲ့ငွေ90ရာခိုင်နှုန်းကို Kind of Creations ဆိုတာဘာမှပြူပြန်ပို့ပြီးတော့လူကုန်ကူးခံရသူတွေကလေးတွေရဲ့ဘဝအသည့်ထူထောင်နိုင်အောင်လို့ပေါ့နော်ဒီအထောက်ကူပေးတယ်ဆိုတော့အဲ့ဒီအကြောင်းလေးနည်းနည်းပြောပြပေးပါလားရှင
်ဟုတ်ကဲ့နော်အဲ့ဒါဥမွင်မင်းပြောရင်ကျမမှာအများကြီး challenge ရှိပါတယ်ဘာလို့လဲဆိုတော့လူကုန်ကူးခံရတဲ့ကလေးတွေကကျမတို့လူကုန်ကူးခံရဘူးလေလို့တကယ်တော့မှထုတ်ပြီးပြောမှာမဟုတ်ပါဘူးအန်ဒီကလေးအဲ့တော့ဟိုပတ်ဝန်းကျင်အတိုင်းဝိုင်းနေနဲ့ပို့ပြီးလက်ခံပေးလာပြီးတော့ပို့ပြီးနားလည်မှုပေးပြီးတော့ဒီလိုမျိုးဒုက္ခရောက်ခဲ့တဲ့ကလေးတွေကိုညွှန်းညွှန်းထွန်းထွန်းနဲ့ပြန်ကြိုးစားလာဖို့ ရှိသေးတဲ့၍ဒါလေးတွေကဟိုတိတ်တိတ်ကလေးကူညီပေးနေတဲ့အဆင့်မှာပဲရှိပါသေးတယ်ဒီကျမဆိုရင်အခုတိုက်ရိုက်ပေါ့နော်တို့တွေကိုလက်ခံပေးနေတဲ့မိသားစုတွေနောက်လုပ်ငန်းရှင်တွေနဲ့ကျမတိုက်ရိုက်လုပ်ပါတယ်နာမည်လဲတို့ကထုတ်ပြောဖို့အတွက်ဒီအချိန်မှာဘလို့မှမဖြစ်နိုင်ဘူးပေါ့နော်အဲ့တော့အခုအချိန်မှာကျမတို့အနေနဲ့တနိုင်တမိုင်ပေါ့နော်ကိုတီးသလောက် ကျေတင်လို့ရနိုင်တဲ့ကလေးတွေကိုတကယ်ဒီကလေးတွေအတွက်အနာဂတ်ကိုပြန်လဲတည်ဆောက်ပေးနေတဲ့မိသားစုတွေကိုပဲကျမတိုက်ရိုက်ဆက်သွယ်ပြီးတော့ဟိုတိုက်ရိုက်အကူအညီထောက်ပံ့မှုတွေပေးပါတယ်မြန်မာနိုင်ငံမှာရမကပါဘူးအခုကျမလက်ရှိကျမတို့နေတဲ့ Pennsylvania ပြည်နယ်ကျမတို့လီဟိုင်းဗယ်လီပေါ့နော်ဒီမှာဆိုလဲဟိုကျမတို့လူကုန်ကူးခံရတဲ့အမျိုးသမီးအများကြီးကျမဟိုပို့ပြီးတွေ့လာပါတယ်လူကုန်ကူးခံရရင်မကဘဲနဲ့ကျမအနေနဲ့နောက်ထပ် project တစ်ခုအနေနဲ့ဘာလုပ်နေလဲဆိုတော့အင်ဂျင်အကြမ်းဖက်မှုပေါ့ဒီဒိုမက်စတစ်ဗိုင်လန့်ကိုခံရတဲ့အထူးသဖြင့်အမျိုးသမီးတွေပေါ့နော်တို့အမျိုးသားတွေရဲ့နှိမ့်ဆက်နှင်းပန်းမှုနောက်ကိုတိလက်ရောက် ပေါ်ကနော်မဟုတ်ဖ ೇನೆ ဟိုစကားလုံးနဲ့ပေါ့နော်ဒီအမျိုးသမီးတွေကိုစိတ်ပြက်ပြက်ပြားသွားအောင်စိတ်ဓာတ်ကျအောင်ပြင်မထွက်ချင်တော့အလောက်အောင်ဘဝကိုအရှုံးပေးလောက်အောင်ဟိုထိရောက်တဲ့စကားလုံးတွေနဲ့ဒီအမျိုးသမီးတွေကိုအင်မတန်ကိုစိတ်ဆင်းရဲစေတဲ့ violence မျိုးလေဒိုမက်စတစ်ဗိုင်လန့်ကျမပါတယ်လို့ကျမခံယူပါတယ်အဲ့ဒီလိုခံစားနေရတဲ့အမျိုးသမီးတွေကျမရှာတယ်တချို့ဆိုရင်အဖွားဖြစ်နေ
အော်ဒီငါတို့ဒီဂီလူနဲ့ပေါင်းလာကြပြီသူလည်းငါကွာတော့မှာမဟုတ်ပါဘူးဒီလိုပဲငါဒီလိုပဲဆက်ပြီးတော့တီးခံလိုက်မယ်ဆိုတော့အမျိုးသမီးတွေကအခုတုံးလေးလာကြလာတဲ့အခါမှာဘာဖြစ်လာလဲဆိုတော့သူတို့ပြောလာတယ်အန်တီဟုတ်ကဲ့ဒီကနေရလာတယ်ပတ်စံလေးကိုသူတို့စုပြသူတို့အတွက်သူတို့လိုချင်တာလေးတွေသူတို့ဝယ်တယ်နောက်သူတို့ကနားလည်ပေးတဲ့အုပ်စုတွေရှိတယ်ဒီအမျိုးတခြားအမျိုးသမီးတွေရှိတယ်ဆ
ချင်းချင်းအပြင်မှာဟိုအတူတူကူညီပြီးတော့တတ်နိုင်သလောက်ဖေးမတာပေါ့နော
်
အဲ့လိုလုပ်ပေးတယ်အဓိကတကယ်ကိုထိရောက်တဲ့ဒီစိတ်ခွန်အားပေးတာပေါ့နော်သူတို့ပြန်ဒီအိမ်ထဲအကျန်းဖတ်မှုခံရတဲ့အမျိုးသမီးတွေထုတ်ပြောဖို့ဆိုတော့အင်တာနက်ခက်ခဲပါတယ်။ဘာလို့လဲဆိုတော့သူတို့ကသူတို့ဖြစ်တင်တာများတာ
။
ငါကအသုံးမကျလို့ငါယောက်ျားငါ့ကိုရိုက်တာငါ့ကိုပြောတာငါဒီချက်ပိုကြိုးစားရမယ်ငါကလေးတွေမတော်တာမတတ်တာငါကြောင့်ဆိုပြီးကိုကိုကိုအပြစ်တင်နေစိတ်နဲ့ကိုကိုကိုယုံကြည်မှုလုံးဝမရှိတော့တဲ့အမျိုးသမီးတွေတော်တော်များများဟိုကျမအခုစနေနေ့တိုင်းသူတို့အတွက် free program တွေလုပ်ပေးတယ်ဟိုလက်ဆောင်တွေပေးတယ်အိမ်ကနေတစ်ခုပေါင်းတစ်ခုအများတိုင်းချက်ပြီးယူသွားတယ်မြမပြည်ရဲ့ရင်ကျေးမှုတလေးအကြောင်းကျွန်မမိတ်ဆက်ပေးတယ်အဲ့လိုအစီအစဉ်လေးတွေလုပ်ပေးခြင်းအပြင်သူတို့စိတ်ခွန်အားဖြစ်စေချင်တာပေါ့နော်တွန်းပွင့်လင်းလင်းနဲ့စကားပြောခြင်းအပြင်သူတို့အတွက်အများကြီးရင်ထဲမှာ5မိနစ်10မိနစ်ပေါ့သွားရင်တော့မှဒါသူတို့အတွက်အများကြီးအထိုးတန်တယ်လို့ကျွန်မခံယူပါတယ်အဲ့တော့ကျွန်မအနေနဲ့ဒီလူကုန်ကူးခံရတဲ့မျိုးသမီးတွေကလေးလေးဒါမကပဲနဲ့ဒီအိမ်တွင်အကျန်းဖတ်မှုခံရတဲ့အမျိုးသမီးတွေအထူးသဖြင့်အမျိုးသမီးပေါ့နော်အမျိုးသမီးတွေနဲ့ကလေးငယ်တွေဟိုအဓိကအကာအကွယ်ပေးတဲ့စီစဉ်နေမှာကျမငွေအားရောလူအားရောအတတ်နိုင်ဆုံးကျမတို့ကူညီပေးနေပါတယ
်ဟုတ်ကဲ့ခိုင်မီနေ့စောစောကပြောရတဲ့ domestic violence ပေါ့နော်အိမ်တွင်အကျန်းဖတ်မှုမြန်မာနိုင်ငံရဲ့အိမ်တွင်အကျန်းဖတ်မှုနဲ့ပတ်သက်ပြီးတော့ကူညီရုပ်ဆောင်တာတွေရှိပါလားရှင
်အခုအချိန်ထိတော့မရှိသေးပါဘူးအန်တီဒါပေမဲ့အကျန်းအိမ်တွင်အကျန်းဖတ်မှုကကျမသိတဲ့အသိထဲမှာဆိုရင်10ရောက်မှာ7ရောက်တော့ကအိမ်တွင်အကျန်းဖတ်မှုကိုမြင်ဘူးတယ်မမြင်ဘူးမယ်ကိုယ်တိုင်ခံစားခြင်းခံစားဘူးမယ်အိမ်တွင်အကျန်းဖတ်မှုနဲ့ကင်းတဲ့လုံးကင်းတယ်ဆိုတော့လူဆိုတာအင်မတန်ရှားပါတယ်အန်တီသူတို့ဖြင့်ဟိုအလုံများတဲ့မိသားစုတွေမှာဝင်ငွေနေတဲ့မိသားစုတွေမှာပိုတွေ့ရတတ်ပါတယ်ဒါပေမဲ့ဝင်ငွေများတဲ့မိသားစုတွေမှာလည်းမရှိဘူးမဟုတ်ပါဘူးရှိပါတယ်သူတို့ဖြင့်ဒီရင်ကျေးမှုဆိုတဲ့ဟာရဲ့ဒီကောက်ချဲရဲ့အနောက်မှာပုံးနေတဲ့လူတော်တော်များများမှာဒီလိုပြဿနာတွေရှိတာကိုတွေ့ရပါတယ်သူတို့ဖြင့်မျိုးသားတွေပေါ့နော်သူတို့ရဲ့အတွေးခေါ်ကိုယ်ရောဒါက TV တွေရုပ်ရှင်တွေမှာလည်းငါမကျင်တဲ့ဒီလိုပဲပြောမှာပဲဆိုတာဒါကသဘာဝလို့ဖြစ်ဟိုနေ့စဉ်ပုံမှန်ဒီပါလောက် online hit လိုက်တယောက်ကိုတယောက်ရိုက်လိုက်နှက်လိုက်တစ်ခါပြန်တည့်သွားလိုက်ဖြစ်နေတဲ့ဟာတွေပုံမှန်မြင်ရတဲ့ခါမှာအဲ့လိုအိမ်တွေမျိုးမှာကြီးလာရတဲ့ကလေးတော်တော်များများသည်တခုမဟုတ်တခုချွတ်ကိုချွတ်ရွေးနေပါတယ်အန်ဒီဒါကိုတကယ်ကိုကိုခေါင်းစဉ်အနေနဲ့တေချာတတ်မှတ်ပြီးတော့ဒီလူမှုအတိုင်းဝိုင်းတစ်ခုလုံးအနေနဲ့တေချာတတိပေးပြီးတော့ကုစားမှသာရမယ်လို့ကျွန်မမြင်ပါတယ်မဟုတ်လို့ရှိရင် domestic violence ကိုမသိဘဲနဲ့ကျူးလွန်နေတဲ့လူကပုံများတယ်လို့ကျွန်မထင်ပါတယ
်ဟုတ်ကဲ့မြန်မာနိုင်ငံမှာပေါ့နော်ဟိုခုတလောကတော့ WHO ကဒီ domestic violence ပတ်သက်ပြီးတော့သူတို့ report တွေထုတ်တာပေါ့နော်မြန်မာနိုင်ငံမှာ domestic violence ရေအကြောင်းမျိုးတွေရှိတယ်နောက်ပြီးတော့သူတို့ပြောတယ်လို့ပဲဒီယဉ်ကျေးမှုအရာပေါ့နော်ဒီ domestic violence ကိုလူတွေတိမှာအမျိုးသမီးတွေကရှက်ကြတာရေနောက်ပြီးတော့ကိုယ့်ဘဝမှာလည်းတကယ်ကြတော့စီးပွားရေးရကွက်ကိုကိုယ့်ချက်ပေါ်ကိုမရက်တည်နိုင်လို့အမျိုးသမီးကအမျိုးသားပေါ်မှာပြီးခိုနေရတယ်ဆိုလို့ရှိရင်ဒီတန်တရာတွေကပေါ့နော်သူတွေနေရုံးထွက်နိုင်ဖို့ကတော်တော်လေးခက်ပါလေအဲ့တော့ဒီမြန်မာနိုင်ငံလိုအခြေအနေမျိုးမှာဟိုဘလို့အကြံပေးခြင်းမလဲခိုင်ဝေနှင်းစောအခုဒီအမေရိကန်မှာခိုင်ဝေနှင်းစောလုပ်နေတဲ့ အတွေ့အကြုံမှမတည်ပြီးတော့ပေါ့နော
်အဲ့ဒါ self reliance ဖြစ်လာဖို့ပေါ့ခုနပြောတဲ့အချက်ကအရင်ကမှပါတယ်ကိုကိုယ်တိုင် independent ဖြစ်ဖို့ self reliance ဖြစ်ဖို့အင်မတန်အရေးကြီးပါတယ်ငွေအင်အားတစ်ခုလည်းမကပါဘူးစိတ်ဓာတ်အင်အားပေါ့နော်အဓိကအထူးသဖြင့်မိခင်ဖြစ်လာတဲ့အခါမှာမျိုးသမီးတော်တော်များများခန္ဓာကိုယ်အချိုးစားပြောင်းသွားတယ်ဒါကလည်းကိုယ့်အတွက်စိတ်ဓာတ်ကျစရာတော်တော်များများမျိုးသမီးတော်တော်များများကြုံတွေ့ရပါတယ်အဲ့တော့အဲ့လိုစိတ်ဓာတ်ကျစရာရင်ဟိုတစ်ခုပြီးတစ်ခုထပ်လာမယ်ဆိုလို့ရှိရင်ပို့ပြီးတော့စိတ်အားငယ်ပြီးတော့ဟိုယောက်ျားပေါ်မှာပို့ပြီးတော့စီခိုဖို့ဖြစ်လာပါတယ်အဲ့တော့အဲ့လိုမဖြစ်အောင်အဓိကအရေးကြီးဆုံးကြီးကိုကိုကိုဘယ်လိုထိမ့်သိမ့်မလဲပေါ့နော်ဟိုကြမ်းမာရေးရအောင်နောက်ဟိုကိုဖြစ်ချင်တဲ့ပုံစံကိုကိုကိုတိုင်းလုပ်ယူလို့ရတယ်ဆိုတဲ့အတိလေးကိုစိတ်ထဲမှာအမြဲတမ်းထားစေချင်ပါတယ်မျိုးသမီးတော်တော်များများငါတို့ကလေးလဲငွေပြီးပြီးတက်လဲတနေ့ကြီးလာပြီးအဲ့တော့ငါကတော့ဒီခန္ဓာကိုယ်အတိုင်းပဲနေတော့မယ်လို့ပဲငါတို့ဒီတိုင်းပဲစိတ်ချမ်းသာတယ်လို့ကစားကပြောနေပေမဲ့စိတ်ထဲမှာတကယ်စိတ်ချမ်းသာရလားဆိုတော့ကိုစမ်းစစ်စေချင်ပါတယ်ကိုတိုင်းတကယ်ပြောတယ်စိတ်ချမ်းသာတယ်ဆိုရင်ကိစ္စမရှိဘူးဒါပေမဲ့အဲ့လိုမဖြစ်နေတဲ့အမျိုးသမီးက60ရာခိုင်နှုန်းရှိတယ်လို့ဒါကျမရဲ့လက်တွေ့ဟိုထိတွေ့နေရတဲ့တိုင်းဝမ်းကြီးကကျမပြောနိုင်ပါတယ်အဲ့လိုဖြစ်တာကိုကဒီတိုင်းပဲဆက်နေလိုက်ပြီးတော့စိတ်ဓာတ်ကြတာကိုကြတဲ့အတိုင်းထားပြီးတော့စားချင်တာစားနေချင်သလိုနေဟိုလှုပ်ချင်သလိုလှုပ်ပြီးတော့ယောက်ျားကိုပို့ပြီးနှိခုံမလားဒါမှမဟုတ်ကိုအတွက်တနည်းငါးမိနစ်ကိုကိုယ်တိုင်ပေးနိုင်ပါလေခလေးအိတ်တဲ့အချိန်မှဖြစ်ခလေးကြောင်းသွားနေတဲ့အချိန်မှဖြစ်တခြားကမလုံနဲ့ကိုကိုယ်တိုင်ကိုကျမ်းပါလာဖို့လမ်းလျှောက်တာပဲဖြစ်ဖြစ်အငယ်ချင်းတွေနဲ့အတူတူဟိုလေ့ကျင့်ခန်းဆလုပ်တာဖြစ်ဖြစ်ဒါရှက်စရာမလိုပါဘူးတချို့ဆိုရင်ဒါလည်းရင်ကျဲမှုအရာပေါ့နော်ဒီခလေးမေဖြစ်နေပြီးတော့ဘာကြောင့်စကျင်နေရလဲဆိုတော့အင်မတန်ကိုဟိုစိတ်ဆင်းရဲစရာကောင်းတဲ့ဒီလိုဝေဖန်ချက်မျိုးကအင်မတန်ကြားရတာဟိုခဏခဏပါပဲနော်မြန်မာပြည်မှာဆိုရင
်
ဒါမျိုးကိုဂရုမစိုက်ပါနဲ့ဟိုကိုကိုတိုင်းကျမ်းမာလာရင်စိတ်လည်းကျမ်းမာလာမယ်တခြားဟာတွေလည်းကောင်းတဲ့အကြံတွေလည်းပေါ်ပေါ်လာလိမ့်မယ်အဲ့ဒီလိုပဲဟိုအားလုံးကအလုပ်ထွက်လုပ်ပါလို့ကျမမဆိုလိုပါဘူးဒါပေမဲ့ကိုကိုတိုင်းကိုလုံနိုင်တာလေးရှိရင်ဒီမှာဥမာဒီမှာကျမလာတုပ်လုပ်ပေးနေတဲ့အမျိုးသမီးတော်တော်များများအထက်တန်းမအောင်ပါဘူးဒီအမေရိကန်မှာအထက်တန်းတချို့ဆိုအထက်တန်းအောင်ပြီးတော့တက်ကြလို့လည်းဆက်မတက်ဖြစ်ပါဘူးအဲ့တော့ဟိုသူတို့မှာဟိုအတန်ငုံဝမ်းကြောင်းပညာလေတချို့ဆိုရင်ဘာပညာမှသူတင်ထားတာမရှိပါဘူးဒါပေမဲ့အခုကျမကခရီးနေဘယ်လိုလုပ်ရလဲစက်ပြာဆိုဘယ်လိုလုပ်ရလဲဒါကျမသူတို့တင်ပေးပါတယ်နောက်ယုံကြည်စိတ်ချမှုလေဒါတဖြည်းဖြည်းမွေးယူပါတာပေါ့နော်အဲ့တော့ဘာဖြစ်လာလဲဆိုသူတို့လုံနိုင်လာလေးတွေကိုသူတို့ကသူတို့မြင်လာပြီးတော့ဩငါဒါလေးလုပ်လိုက်ရင်ဒီလိုလေးကြောင်းထွက်ပါလားငါလုပ်တဲ့ပစ္စည်းလေးတွေကိုသူများတွေဝယ်ပါလားဆိုတဖြည်းဖြည်းနဲ့စိတ်ဓာတ်အင်အားတက်လာတာပေါ့နော်အဲ့တော့ကိုကိုမှမွေးရပါတတ်တဲ့ပညာတစ်ခုမဟုတ်တစ်ခုကတော့လူတိုင်းမှာရှိပြီးသားလို့ကျွန်မယုံကြည်ပါတယ်အန်ဒီလူတိုင်းလူတိုင်းမှာဖျားပေးလိုက်တဲ့ဒီလက်ဆောင်ဆိုတာပါတယ်ဆိုတော့ကျွန်မကတော့ယုံကြည်ပါတယ်ဘာသာစကားတက်ကြွမှုပဲဖြစ်ဖြစ်လက်မှုပညာတက်ကြွမှုပဲဖြစ်ဖြစ်အသိပညာတို့သူများတဲ့ထူးချွန်တာပဲဖြစ်ဖြစ်အဲ့တော့ဒီကကိုစိတ်ချမ်းသာဖို့အရေးကြီးဆုံးအဲ့တော့ကိုစိတ်ချမ်းသာဖို့ကိုတိုင်းနဲ့ဖန်တီးနိုင်တယ်အဲ့ဒီကိုစိတ်ချမ်းသာမှုဆိုတာအရင်ဆုံးဘယ်ကနေစရနိုင်တယ်လဲဆိုရင်ကိုတိုင်းကျမ်းမာလာတဲ့အခါမှာပို့ပြီးတော့လေစိတ်ချမ်းသာမှုပို့ဖြစ်လာမယ်လို့ကျမထင်ပါတယ်။အဲ့တော့အဲ့လိုစိတ်ချမ်းသာနေတဲ့လူမျိုးဟာသူများကကိုယ့်ကိုအလွယ်တကူကိုယ့်အမျိုးသားပါဝင်ပေါ့နော်။သူများကကိုယ့်ကိုအလွယ်တကူတိုက်ခိုက်တာကိုလည်းလက်မခံသလိုကိုယ့်သားသမီးတွေကိုလည်းပို့ပြီးတော့ကာကွယ်ဖို့အတွက်စိတ်ဓာတ်မှာခွန်အားပို့ရှိနေပါတယ်။
ကျေးဇူးအများကြီးတင်ပါတယ
်။ဆလလာတန်ရဲ့အမျိုးသမီးကဏ္ဍကိုနားဆင်ရခဲ့ရပြီးအခုတခါတော့သိပ္ပံနဲ့ဤပညာကဏ္ဍကိုဒေါခင်မျိုးသက်ကတင်ပြมาဖြစ်ပါတယ
်မြန်မာနိုင်ငံမှာကျွမ်းမီးသွေးသုံးဓာတ်ပင်စိတ်ဝင်တုံးကိုတည်မယ်ဆိုရင်ဘာတွေကိုထည့်သွင်းစဉ်းစားဖို့အတွက်လိုအပ်တယ်ဆိုတာကိုဒီတစ်ပတ်မှာပြောပြပေးမှာပါ This is fine ထုတ်ရဲကျွမ်းမီးသွေးသုံးစိတ်ဝင်ကနေမျက်စိနဲ့အလွယ်တကူမမြင်နိုင်တဲ့အစိတ်အတန့်ဓာတ်ဝင်တွေထုတ်ပေးနိုင်တာအပြင်စိတ်ယုံနဲ့ဆွန့်ပစ်ပြားတွေကိုတုံ့လောင်ရမှာကျုံရတဲ့အန်ဒီယရီအကြောင်းတင်ပြပေးခဲ့ပြီးပါပြီ။မြန်မာနိုင်ငံရဲ့2016စွန့်ရင်စီမံကိန်းမှာ2030မှာကျောင်းမီးတွေးကနေရာနှုန်း20ယူဖို့အတွက်ရထားတာပါ။ metric တန်ချိန်900လောက်တူဖို့နိုင်မယ်လို့2017ကခန့်မှန်းခဲ့ကြတယ်။မြန်မာနိုင်ငံကကျောင်းမီးတွေးဟာအရေးသွေးညက်နဲ့ late night အမျိုးအစားမှုအစင်းမြင့်ကြီး300မှာလိုအပ်တဲ့အကောင်းစားကိုပြပကနေတင်သွင်းဖို့လိုအပ်ပါတယ်။ရန်ကုန်ကြောက်တန်းကကြောင်မီးသွေးဆက်ရုံတဲမဲ့ကိစ္စကိုမကြသေးခင်ကပယ်ချခဲ့ပေမဲ့လက်ရှိလေပတ်နေတဲ့အင်းလေးနာကတီချက်နဲ့တင်းလင်းသားဤတိုင်းကော့တောင်ကဆက်ရုံတွင်နဲ့အတူနောက်ထပ်ရခိုင်ကြောက်ဖြူမွန်ပြည်နယ်ရေစကိုင်းတိုင်းရှမ်းပြည်နယ်ရန်ကုန်နဲ့အေရဝတီတိုင်းတွေမှာဆက်ပြီးတည်ဆောက်မဲ့စီမံကိန်းတွေကအများကြီးရှိနေပါသေးတယ်။ အနည်းဆုံးအမှောက်ကိုချက်ချင်းမမြင်နိုင်နဲ့ကျောင်းမီးသွေးသုံးစက်ရုံတွေတိဆောက်တော်မယ်ဆိုရင်ကဏ္ဍဆောင်ကနေစမ်းစားဖို့လိုအပ်ပါတယ်လို့အမေရိကန်နိုင်ငံတက်ဆတ်ပြည်နယ်ကတဘာဝဝန်ကျင်အင်ဂျင်နီယာဒေါ်အေးအေးကြီးကပြောပါတယ်
ကြောင်မီးသွေးစက်ရုံတွေစောက်မယ်ဆိုလို့ရှိရင်လေထုထဲမှာမှုမွားတွေမကတဲ့တောင်းဝေးတွေမရောက်သွားအောင်အမတန်ကောင်းတဲ့နီးပညာတွေသုံးဖို့လိုတယ်အဲ့လိုနီးပညာတွေသုံးတာတောင်မှလေထုထဲကိုရောက်အောင်မှာပဲပေါ်လို့အရန်ထွက်တာဟုတ်ရောက်အောင်မှာပဲနောက်တစ်ချက်ကကြောင်မီးသွေးကနီးလောင်တတ်တယ်ဥပမာဆိုရင်2040ခုနှစ်မှာဂျပန်မှာရှိတဲ့ကြောင်မီးတွေဒါအပိစက်ရုံသူကကြောင်မီးတွေအမှုန်ကြီးတဲ့ခါမှာမီးက အဲ့ဒီချက်အကြောင်းမီးသွေးနဲ့ပတ်သက်ပြီးတော့လေအကြောင်းမီးသွေးကိုပုံထားမယ်ဆိုတော့ပုံထားမယ်ဆိုလို့ရှိရင်လေလွင့်တယ်လေလွင့်ရင်အကြောင်းမီးသွေးအမုံလေးတွေအမတန်မှသေးငယ်တယ်သိသေးလို့ရှိရင်အမုံလေးရဲ့တဘာဝကအဆုတ်ထဲကိုရောက်သွားတယ်ဟိုအဆုတ်ကနေဆိုင်နေနေမှာရောက်သွားပြီးတော့သွေးကြောလေးတွေရတဲ့ဆင်သွေးကြောတွေရောက်သွားတဲ့ချင်းဒီနှလုံးဖြစ်တာတော့ဦးနောက်သွေးကြောပိတ်တာတော့အဲ့ဒါ ဒီလမ်းကြောင်းလေးတွေတချို့ဖြစ်ပိတ်ပြီးတော့နောက်ဆုံးဆုတ်ကြီးကလုံးမလုပ်တော့ဘူးအဲ့လူကအရန်ကိုဒီမန်နွမ်းနဲ့ပြီးတော့အကုန်နောက်သေးတာပဲဒါဘယ်လို့မှပြန်လုပ်လို့မရအောင်တပေါင်းကြာမှာပဲတည်တာအဲ့တော့အကြောင်းမီးတွေကိုကင်တွေလုံးဆောင်တဲ့လုံတမမဟုတ်တော့လေအကြောင်းမီးတွေမှုန်နေကိုတိတိကျကျနေတယ်မရအောင်မလုပ်ဘူးဆိုလို့ရှိရင်ဒါအနာမှရှိရပြီလို့ရကြောင်းမီးတွေမှုန်ကိုချူရမှာပဲကျမ
ထည့်သွင်းပြီးစဉ်းစားဖို့အရေးကြီးပါတယ်
လူတွေက SMO ဆိုရင်မိုးရွာမှာပဲထင်တယ်မဟုတ်ဘူး SMO ဆိုတာမိုးရွာတဲ့အထက်မှာပါလာတယ်နောက်ပြီးအချောက်လည်းရွာတယ်အချောက်ရွာရွာမှတော့မသိဘူးအဲ့တော့ဗမာပြည်မှာကဈေးဒီပထိုးရှင်းဟောင်းပစ္စည်းတွေကနှစ်ပေါင်းဆယ်စုမကောက်ထောင်နဲ့ချီပြီးလို့ရှိတယ်အမေရိကန်ပြည်မှာဆိုရင်သမိုင်းဝင်ပစ္စည်းတွေကပြန်ကြည့်မယ်ဆိုအမေရိကန်သမိုင်းကအချိန်ကတိတ်မကြာသေးတော့တော့ထောင်နေပါလိမ့်ချီမရှိဘူးဗမာပြည်မှာထောင်နဲ့ချီတယ်အဲ့တော့ SMO ရွာတဲ့ခါကျလို့ရှိရင်ဒီမှာဆိုလို့ရှိရင်ဒီအဆောက်အဦတွေနော်ရုပ်ထုတွေကအဆောက်အဦကျိုးပက်ပျက်စီးတယ်အဲ့တော့ဗမာပြည်မှာလည်းတမိုင်းဝင်ပစ္စည်းရှိတဲ့ခါကျတော့ကြောင်မီးသွေးတအားပိစိတ်ဝင်လုံးလိုက်မယ်ဆိုလို့ရှိရင်ဒီတမိုင်းအမွေနှစ်တွေကဘယ်လိုဖြစ်သွားမလဲဒါလည်းစဉ်းစားရမယ်အက်စမိုးရွာလို့ရှိရင်အဆောက်အဦတို့ကားတို့ဘာလို့ဆိုတဲ့ဆေးတွေဘာတွေကပြဿနာဖြစ်တယ်ပေါ့နော်နောက်ပြီးတော့လူတွေမှာလည်းအဆုတ်ရောဂါတွေဖြစ်မယ်နောက်ပြီးကြောင်မီးသွေးစိတ်ယုံနေရလဲနော်နည်းနည်းပါးပါးလေးတယုံနှုံစယုံနဲ့နီးရတာလည်းမဟုတ်ဘူးဆိုတော့အများကြီးကြီးကြီးမားမားလုပ်ရမှာကြောင်မီးသွေးစိတ်ယုံလုံးတိုင်းလဲကာဗွန်ဒိုင်အောက်ဆိုက်တွေကပုံပုံများလာရင်ယာတိဥတ္တရပုံပုံပူလာမှာပဲအဲ့တော့အဲ့ပတ်ဝန်းကျင်ကခံရမှာပဲနောက်ပြီးသူ့ရဲ့အညစ်အကြေးတွေကတပြည်နယ်ကနေတပြည်နယ်လဲကူးတယ်ဆိုတော့အကုန်လုံးကခံရမှာပဲလေအဲ့တော့ဆိုတော့အဲ့ဒါတွေကိုလည်းတပြည်ထားရမယ်နောက်ပြီးတော့ဗမာပြည်မှာလုပ်ငန်းအမျိုးမျိုးရှိတယ်ဟိုတယ်နဲ့ခီးသွားလာရေးလုပ်ငန်းရှိတယ်ဆက်မှုလုပ်မှုလုပ်ငန်းရှိတယ်နောက်ပြီးတော့စိုက်ပျိုးရေးလုပ်ငန်းရှိတယ်เนาะအမျိုးမျိုးရှိတယ်ဥပမာဆိုတော့ကြောင်မီးဒေတာအားပေးစေုံတွေကိုအမတန်မှအတီးနန်တွေပါလေအစတတိအထွက်ကောင်းတဲ့နေရာမျိုးမှာသွားလုပ်လိုက်မယ်ဆိုရင်ဒီအတီးနန်တွေနော်အရွက်တွေရဲ့အရေးတပြည့်ကျသွားမှာပဲဥပမာဆိုလက်ဖက်ဆိုင်တဲ့နေရာမှာမျိုးလောက်တာမျိုးနောက်ပြီးတော့ဟိုဥပမာဆိုရင်အင်းလေးလုံးနေရာမျိုးပေါ့နော်အခုဆိုရင်တီချစ်ကြောင့်မိတွေ့စေရင်ကတိတ်မှမဝေးတာအဲ့ရမြစ်တွေချောင်းတွေတင်ကောသွားမှရှိတယ
်ဒါရီးတဲ့အရေးကြီးတာကမတိုးတက်သေးတဲ့မြန်မာနိုင်ငံမှာလူစုညဉ့်ဉန်းမှုအတိုင်းတန်တဲ့အန်ဒီရယ်ကိုတိတိကျကျသိအောင်မလုပ်နိုင်သေးတာဖြစ်ပြီးဂန္ဓာဆောင်ကနေပတ်ဝန်းပြီးဆောင်ရွက်ဖို့အတွက်လိုအပ်နေတာပါ
ဗမာပြည်မှာလေတုတဲကိုဘလောက်မကောင်းတာတွေရောက်နေတယ်လဲဘလောက်အတိုင်းတာစီရောက်နေတယ်လဲဆိုတာကိုအခုထက်တိတိကျကျတိုင်းတာတဲ့ကိရိယာတွေလည်းမရှိသေးဘူးစင်းစရာတွေလည်းမရှိသေးဘူးမရှိသေးတော့လေတုတဲမှာညဉ့်ဉန်းမှုဖြစ်တရားကြောင့်မိသေးစင်ရောမလဲမကလည်းခြားဟာတွေလည်းအများကြီးရှိနေတယ်အဲ့ဒါဆိုလို့ရှိရင်လူတွေရဲ့ကျန်းမာရေးကအမတန်ထိခိုက်နေတယ်အဲ့တော့ဒါတွေကလည်းအရေးကြီးတယ်အဓိကကပါလဲဆိုရင်ဒီမာကျူရီပြဿနာပေါ့နော်ငါးတွေပါတွေဘယ်သူနေကြသွားမယ်ဆိုလို့ရှိရင်သူတို့ကခန္ဓာကိုယ်ရဲ့အတွက်မာကျူရီကမထွက်တော့ဘူးလေမထွက်တော့လူရဲ့စားလို့ရှိရင်အများကြီးပြဿနာဖြစ်တယ်အဲ့တော့ငါးလုပ်ငန်းလူတွေနဲ့လည်းကြည့်ရမယ်နောက်ပြီးတော့ခီးသွားလာရေးလုပ်ငန်းလူတွေကလည်းရှိဟအမွေနှစ်ဖြစ်နေတဲ့နေရာကိုအနည်းနာမှာကြောင်မီးသေးတဲ့ယုံနဲ့များလာလို့လေတုညဉ့်ညမ်းမှုဖြစ်မယ်ဆိုရင်မဖြစ်ဘူးအထူးသဖြင့်လူတွေနားနေတဲ့ပန်းဥယျင်တို့နော်နိုင်ငံတော်ဥယျာဉ်ကြီးတွေတစ်တော်တွေပါနေနားမှာဆိုရင်ဒီနေရာတွေလေးထုညဉ့်ဉန်းမှုဖြစ်ကုန်မယ်ဖြစ်ကုန်မယ်ဆိုတော့တစ်ခုတည်းစဉ်းစားလို့မရဘူးက ခန္ဓာဆိုစဉ်းစားရမယ်နောက်ပြီးတော့အင်ဂျင်နီယာဆိုလို့ရှိရင်လည်းမျက်စိအင်ဂျင်နီယာတကူတွေကနေလုပ်လို့မရဘူးတခြားအင်ဂျင်နီယာတွေရဲ့အထောက်ပံ့ပေါ့နော်ဆက်မှုအင်ဂျင်နီယာတွေဟိုအီလက်ထရောနစ်အင်ဂျင်နီယာတွေနောက်ပြီးတော့မြို့ပြအင်ဂျင်နီယာတွေနေကြီးနဲ့ပတ်သက်ပြီးလုပ်တဲ့အင်ဂျင်နီယာတွေကနောက်မိုးလေဝသလူတွေကအကုန်လုံးကြီးရမယ်နောက်ပြီးတော့လေထဲမှာကြောင်မီးသေးတိုင်ကခိုးငွေတွေချက်ချင်းကျောက်သွားတာမဟုတ်ဘူးအဲ့တော့ဘယ်ကိုရောက်သွားမလဲဘယ်နေရာမှာကျမလဲလူတွေရှူလိုက်တဲ့အခါမှာလေထဲမှာဘယ်လောက်ရခိုင်နှုန်းပါပြီးလူတွေရဲ့ဒီမတ်ထဲကိုဘယ်လောက်ရောက်သွားမလဲအစိုးထဲဘယ်လောက်ရောက်သွားမလဲဆိုတာကိုကွန်ပျူတာနီးတွေနဲ့တွေ့တာရှိတယ်အဖက်ဖက်ကလုပ်ဖို့အရေးကြီးတယ်ချင်းတလောက်လွယ်တာတော့မဟုတ်ဘူးအများကြီးသတိထားပြီးလုပ်မှရမယ်နှုတ်ဆိုလို့ရှိရင်တော့ပို့ပြီးတော့စိုးသွားနိုင်တာအများကြီးရှိတယ
်တဘာဝဝန်ကျင်အင်ဂျင်နီယာဒေါ်အေးကြီးရဲ့ပြောကြားခြင်းလည်းပဲဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲကျန်လာလိုက်ပါရစေနောက်တစ်ပတ်မှာပြန်ပြီးဆောင်ကြအောင်နော
်သိပ္ပံနဲ့ဤပညာကဏ္ဍကိုနားဆင်ကြရတာပါခင်ဗျာ VOE ကနေစနေမနက်ခင်းအစီအစဉ်လေးဆက်ပြီးတင်ဆက်နေပါတယ
်အမေရိကန်ဆိုရရဲ့သဘောထားမြင်အဘော်ကိုတင်ပြပါတော့မယ်ရှင်
ပါတာတရားလွတ်လပ်ခွင့်ကိုအားပေးခြင်းနဲ့အကာအကွယ်ပေးခြင်းဟာထရမ့်အစိုးရနိုင်ငံကြီးမူဝါဒရဲ့ဦးစားပေးလုပ်ငန်းစဉ်တစ်ခုဖြစ်ကြောင်းမကြာသေးခင်ကဝါရှင်တန်ဒီစီမြို့မှာကျင်းပတဲ့ပါတာရေးထိပ်သီးဆွေးနွေးပွဲမှာပြောကြားတဲ့မိန့်ခွန်းအတွင်းဒုသမရမိုက်ပန့်စ်ကထည့်သွင်းပြောကြားခဲ့ပါတယ်။နိုင်ငံအတော်များများမှယုံကြည်ကိုးကွယ်သူတွေအပေါ်ချမှတ်ထားတဲ့ကန့်သတ်ချက်တွေဟာရေတွက်လို့မရနိုင်အောင်များပြားလာနေတယ်လို့ဒုသမရကပြောပါတယ်။အစွန်းရောက်ပါတာရေးအဖွဲ့အစည်းတွေဖြစ်ကြတဲ့ Al-Qaeda အဖွဲ့ကနေ Al-Shabaab အဖွဲ့အထိဘူကိုဟာရမ်အဖွဲ့ကနေတာလီဘန်အဖွဲ့အထိစတဲ့အဖွဲ့အစည်းတွေဟာသူတို့ကိုးကွယ်တဲ့ဘာသာတရားမဟုတ်သူတွေကိုချေမှုန်းပြည်ုံနဲ့မကဘဲသူတို့ကိုးကွယ်တဲ့ဘာသာတစ်ခုအတွင်းမှာတင်သူတို့လက်မခံတဲ့သူတွေကိုပါချေမှုန်းပြနေတယ်လို့သူယုံကြည်ကြောင်းမတူညီတဲ့ဘာသာတရားကိုကိုးကွယ်သူတွေဟာသူတို့ရဲ့လက်ထက်မှာစိုးရွားစွာခံစားနေကြရကြောင်းဒီထိပ်သီးဆိုးဘက်ဟာအဲ့လိုခံစားနေရသူတွေကိုကဘာကအာယုံဆိုင်လာအောင်တောင်းဆိုတဲ့ညီလာခံဖြစ်ကြောင်းဒုသမရမိုက်ပန့်စ်ကပြောပါတယ်ကဘာတဝန်းကကိုးကွယ်ယုံကြည်သူတွေအပေါ်ဖိနှိပ်ညှဉ်းပန်းမှုတွေကိုစန့်ကျင်ပြောဆိုကြဖို့လိုအပ်ကြောင်းဒုသမရကတောင်းဆိုလိုက်ပြီးကိုးကွယ်ယုံကြည်တဲ့ဘာသာတရားတစ်ခုအပေါ်ဖိနှိပ်ညှဉ်းပန်းမှုဟာဘာသာတရားအလုံးအပေါ်ဖိနှိပ်ညှဉ်းပန်းခြင်းဖြစ်တယ်လို့ဆိုပါတယ်ခရီးယန်ယာဇီဒီဒရူဇီရှီယာဆူနီစတဲ့ဘယ်ဘာသာတရားကိုပဲဖြစ်ဖြစ်ယုံကြည်ကိုးကွယ်သူတွေကိုပြစ်မှတ်ထားနှိပ်စက်ညှဉ်းပန်းခံရသူတွေဘက်ကနေအမေရိကန်ပြည်ထောင်စုကယက်တီသွားမှာဖြစ်ပါတယ်သမရထရန့်ကကိုးကွယ်ယုံကြည်သူတွေကိုအကာအကွယ်ပေးတယ်ဆိုတဲ့နေရာမှာ IS အဖွဲ့နဲ့တခြားအချမ်းဖက်အဖွဲ့စီတွေကိုချေမှုန်းပြတာနဲ့တင်အဆုံးသတ်တော့မှာမဟုတ်ပါဘူး။ကိုးကွယ်ယုံကြည်တဲ့ဘယ်ဘာသာတရားကိုပဲဖြစ်ဖြစ်ဖိနှိပ်ညှဉ်းပန်းမှုဘယ်နေရာဘယ်အချိန်မှမဆိုအမေရိကန်ပြည်ထောင်စုအနေနဲ့ဆက်လက်ပြစ်တင်ရှုံချသွားမှာဖြစ်ပါလေ။အဲဒီလိုဖိနှိပ်ညှဉ်းပန်းမှုတွေကိုကျွန်ုပ်တို့ရဲ့အတွေးအခေါ်တွေအင်အားတွေအားလုံးအသုံးပြုပြီးခုခံကာကွယ်သွားမှာဖြစ်ပါတယ်လို့ဒုသမရမိုက်ပန့်စ်ကပြောကြားခဲ့ပါတယ်ခင်ဗျာ။
အမေရိကန်ဆိုရရဲ့သဘောထားမြင်အဘော်ကိုသင်ပြလို့ကြည့်ပါဦ
းအခုနားဆင်ကြရတာကတော့အမေရိကန်ဆိုရရဲ့သဘောထားအမြင်တွေသာဖြစ်ပြီး VOA ရဲ့အဘော်မဟုတ်ကြောင်းသိစေအပ်ပါတယ်ခင်ဗျာအခုတော့နိုင်ငံတကာသတင်းအကြီးအကျယ်ကိုဒေါခင်မျိုးသက်ကပြောပြမှာဖြစ်ပါတယ
်ဥရုယာဒီဆိုင်ရာပါရီသဘောတူညီချက်ကနေနှုတ်ထွက်ဖို့အတွက်သမ္မတဒေါ်နယ်ထရန့်ရဲ့ဆုံးဖြတ်ချက်ဟာတတိရှိရှိလှုပ်ဆောင်ခဲ့တာမို့ဒီဆုံးဖြတ်ချက်အတွက်အမေရိကန်နိုင်ငံသားတွေအနေနဲ့နိုင်ငံကိုယ်စားတောင်းပန်နေစရာမလိုပါဘူးလို့တဘာဝဝန်ကျင်ကာဝေးထိန်းသိမ်းအဖွဲ့ EAP အကြီးအကဲကပြောကြားလိုက်ပါတယ်။ရာသီဥတုဖောက်ပြန်ပြောင်းလဲမှုတိုက်ဖျက်ရေးပါရီသဘောတူညီချက်အတိုင်းဆက်ပြီးတော့ဆောင်ရွက်သွားမယ်လို့ EU ဥရောပသမဂ္ဂနဲ့တရုတ်နိုင်ငံတို့ကထပ်ပြီးတော့ကြေပြူလိုက်ကြပါတယ်။တန်ရှင်းလောင်စာထုတ်လို့ရတဲ့ဥရုယာဒီပြောင်းလဲမှုတိုက်ဖျက်ရေးဟာ EU နဲ့တရုတ်အပြန်အလှန်ဆက်ဆံရေးအဓိကမန္တန်ကြီးဖြစ်လာတယ်လို့ပူးတွဲထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြပါတယ်။92နှစ်မြောက်တမရွန်နေ့ကိုဂုဏ်ပြုတဲ့ပြည်တော်စုတစ္ဆာဆိုတဲ့ရုပ်ရှင်စာကားကိုကြည်တော်စုတစ္ဆာဆိုပြီးတယောစာရေးသားဖော်ပြခဲ့တဲ့ The Voice သတင်းစာအက်ဒီတာချုပ်ကိုကျော်မင်းဆွေနဲ့တယောစာရေးသားသူဗြိတိရှ်ကိုမမောင်တို့ကိုဗဟန်းမြူနဲ့ရဲစခန်းကတောက်ကြနေမှာဖမ်းဆီးပါတယ်။သူတို့ကိုပုံမှန်66ခါးကြီးနဲ့အမှုဖွင့်ဖမ်းဆီးလိုက်တာဖြစ်ပြီးဒါဟာသတင်းသမားတွေနဲ့ဆိုင်တဲ့နိုင်ငံတကာစာရင်းစာညွှန်းမှုတွေကိုဖောက်ဖျက်ရရောက်တယ်လို့ပြည်내အခြေစိုက် RSF ကပြောပါတယ်။ဖိလစ်ပိုင်နိုင်ငံမနီလာကResort of Manila တဲ့ကကက်ဆီနိုကစားပွဲမှာတိုက်ခိုက်ခံရမှုကမအောင်မြင်တဲ့ဓမြမှုဖြစ်တယ်လို့ဖိလစ်ပိုင်ဆိုရကပြောပေမဲ့အဲဆက်တွေ့ကြအဖွဲ့ကတော့သူတို့လက်ချက်လို့ပြောပါတယ် ရန်ကိုရီးယားရဲ့နျူကလ িয়ার ဘုံးထုတ်လို့ကြိုးစားနေမှုတွေဆက်လို့လာစေဖို့အတွက်မြောက်ကိုရီးယားပေါ်မှာနိုင်ငံတကာရဲ့ဖိအားပေးမှုတိုးမြှင့်နေနေတယ်ကုလသမဂ္ဂလုံခြုံရေးကောင်စီကလူပုဂ္ဂိုလ်၁၄ဦးနဲ့ကုမ္ပဏီ၄ခုကိုတန်ခတ်အရေးယူလိုက်ပါတယ်ဒီနေ့ထဲမှာပဲမြောက်ကိုရီးယားကပင်လယ်တုံးကြီးပြစ်လို့မှုတွေတိုးလို့လာတဲ့နောက်ခီးတွားပိတ်ပင်မှုတွေနဲ့ပိုင်ဆိုင်မှုထိန်
main engineer ဖြစ်ပြီးအတန်လွှင့် engineer ကတော့ Keith Home ဖြစ်ပါတယ် POE American တန်ရဲ့ဒီမနေ့အစီအစဉ်ကိုလိုင်းလိုမီတာ30 40 48 50တို့ကနေတင်ဆက်ခဲ့တာပါ POE ကိုနားဆင်တဲ့အတွက်ကျေးဇူးပါသတို့ရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးအဆင်ပြေတဲ့နေ့တစ်နေ့ဖြစ်ကြပါစေကျွန်တော်ညံဝင်းအောင်ပါ
This program has come to you from the Voice of America, Washington.